Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ25ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ဆရာနာရှင်စန့်ကျင်ရေးနိုင်ငံတော်ဝန်ဆက်ပြီးတော့ဆန္ဒပြနေကြချိန်မှာပဲမန္တလေးမှာတော့တပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဖို့လူစုနေချိန်မှာပဲစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့ပါတယ
်။စုတုံးတော့ရှိသေးတယ်ပေါ့နော်ဒီပြန်နေကျူတင်တင်းရလို့လည်းမသိဘူးရောက်ချလာပြီးတော့ကျန်းဖက်ဝင်ရောက်ဖြိုခွင်းတာပေါ့အမှတော့၄ရောက်ပါသွားတယ်လည်းပြောလဲ၆ရောက်ပါသွားတယ်ပြောတချို့တွေဆိုရောက်တော့မရောက်ကြသေးဘူးပေါ့နော်အဲ့လိုစစ်ကောင်စီဘက်က
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြာကြာသာရင်းနှီးကတိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းမင်းကင်းမြို့တန်ပေါက်ကျေးရွာမှာတော့အနီးအနားကျေးရွာကဒေသခံအားလုံးလိုအိုးအိမ်ဆုံပြီးထွက်ပြေးတိမ်းရှောင်နေရပါတယ်တရုတ်မြန်မာနယ်စပ်မန်စီမြို့နယ်မန်ဝင်းကြီးဒေသကတရုတ်နိုင်ငံဘက်ကဒေသခံတွေကမြန်မာပိုင်းနယ်မြေထဲမှာခြံစည်းကိုခတ်လာတဲ့အတွက်နှစ်ဖက်ဒေသခံတွေကြာအငင်းပွားနေကြပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲအတည်ပြုလူနာတွေထဲမှာကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပါလာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့အကြေညာပေးကြပါလိမ့်မယ်ရှင်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်တဲ့စန္ဒပြပွဲတွေဇက်တိုက်ရှိနေတာမှာဒီကနေ့လည်းရန်ကုန်ကဗဟန်းနဲ့လှိုင်မြို့နယ်တွေမှာအပြည့်အလွှားနဲ့လျက်ပြက်စန္ဒပြခဲ့ကြပါတယ်စန္ဒပြသူတရားဝင်ကစစ်အာဏာရှင်အဆုံးသတ်ရေးဖန်ထားတဲ့သူတွေကိုပြန်လွှတ်ပေးရေးစရဲကြွေးကြော်သံတွေအော်ဟစ်တောင်းဆိုချက်ပါစာရွက်တွေဖြန့်ဝေခဲ့ပြီးခက်မြန်မြန်ပဲလူစုခွဲခဲ့ကြပါတယ်။မန္တလေးမြို့မှာတော့တပ်ပေါင်းစုတပိတ်ထွက်ဖို့လူစုနေတော့လုံခြုံရေးတပ်တွေကအကြမ်းဖက်ဖြိုခွဲခဲ့ပြီးစန္ဒပြသူတချို့ကိုလည်းဖမ်းသွားခဲ့ပါတယ်။တပ်ပေါင်းစုတပိတ်မဖြစ်ခဲ့ပေမဲ့မန္တလာတက္ကသိုလ်တပိတ်ချမ်းမြသာစီပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းတွေကတော့ချီတက်စန္ဒပြနိုင်ခဲ့ကြပါတယ်။ဖေဖော်ဝါရီလ၁ရက်နောက်ပိုင်းကစပြီးဒီနေ့ထိစစ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်စန္ဒပြပွဲတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲနေတာကြောင့်လူနည်းသွားပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့နိုင်ငံအနှံ့ဆက်လက်စန္ဒပြနေကြဆဲဖြစ်ပါတယ်။လောင်းလုံတဝဲမြိုင်ဒဇယ်ကလေးဖားကန့်တို့မှလည်းစစ်အုပ်ချုပ်မှုကိုနေ့စဉ်ရက်ဆက်ကန့်ကွက်စန္ဒပြနေကြပြီးဘုဒ္ဓလင်မြို့နယ်ကကျေးရွာပေါင်းစုံတပိတ်ကအင်အားအတော်အသင့်များများနဲ့ချီတက်စန္ဒပြခဲ့သလိုတခြားမြို့နယ်တွေမှာလည်းပျောက်ကြားတပိတ်မျိုးစုံဆက်ရှိနေပါတယ်ရှင်။ဖေဖော်ဝါရီလ၁ရက်ဆရာနာသိမ့်ပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေကြောင့်မြန်မာပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူပေါင်း23,000ဝန်းကျင်ရှိတာကိုစိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောပါတယ်။မနေ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာကုလအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖင်ဒူဂျာရက်ကကုလအဖွဲ့တွေရဲ့ပြောကြားချက်ကိုကိုကပြောခဲ့တာပါမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုင်းရင်းသားလက်နက်ကိုင်အချင်းချင်းကြားတိုက်ခိုက်မှုတွေကြောင့်နေရက်စွန့်ခွာပြေးနေရတဲ့သူတွေဟာကယားပြည်နယ်ကတသိန်းကျော်ပါဝင်မြန်မာနိုင်ငံအရှေ့တောင်ဘက်ကနေရက်စွန့်ခွာထွက်ပြေးနေသူပေါင်း2,000နီးပါးရှိနေပြီးချင်းပြည်နယ်မှာတော့2,000ကျော်ကချင်ပြည်နယ်မှာ1,000ကျော်ရှိလာနေတာပါအခုလိုစစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအမြန်ဆုံးအကောင်အထည်ဖော်ဖို့မြန်မာစစ်အာဏာပိုင်တွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖက်ရေးရာအကြီးအကဲအရှိခင်မွိုင်းကအရှေ့အာရှထိပ်သီးအရာရှိတွေနဲ့အာဆီယံအသင်းဒုတိယအတွင်းရေးမှူးချုပ်တို့နဲ့တွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအခုလိုတိုက်တွန်းထားတာပါ။ဒီကြေညာချက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖမ်းဆီးခံထားရတဲ့သူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ဦးတည်ဖို့ပူးပေါင်းဆောင်ရွက်ရေးတိုက်တွန်းချက်တွေပါဝင်ပါတယ်ရှင်။ထိုင်းနိုင်ငံမှာအိမ်ကူလုပ်သားတွေကိုနိုင်ငံတကာစံနှုန်းနဲ့အညီကာကွယ်ပေးနိုင်ရေးအဖြစ်အပျက်ဆိုင်ရာအလုပ်သမားတမက ILO ရဲ့သဘောတူညီချက်အမှတ်189ကိုထိုင်းအစိုးရကလက်မှတ်ထိုးဖို့အိမ်အကူလုပ်သား권ရက်နဲ့ရွှေပြောင်းလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဇွန်လ24ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ တရင်ကူလုံသားတွေကိုကာကွယ်ပေးဖို့ခွင့်ရေးဆောင်ဆိုင်ခဲ့တဲ့ဆယ်နှစ်ဆိုတဲ့ခေါင်းစဉ်နဲ့မနစ်ကြာသာပြည်နေ့ကဘန်ကောက်မြို့မှာကျင်းပတဲ့နှီးနှော်ဖလှယ်ပွဲကနေထိုင်းအစိုးရကိုအခုလိုတိုက်တွန်းတောင်းဆိုခဲ့ကြတာပါထိုင်းနိုင်ငံမှာရှိတဲ့အိမ်အကူလုံသားတွေတဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးအများစုကလည်းတရားမဝင်လမ်းကြောင်းတွေကဝင်ရောက်လုကင်နေကြတာကြောင့်သူတို့အခွင့်အရေးတွေကိုကာကွယ်ဖို့စီကံချက်တွေရှင်းရှင်းလင်းလင်းမရှိတဲ့အကြောင်းရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့ MWG အဖွဲ့ရဲ့မန်နေဂျာအက်ဒီဆွန်ကတ်မွန်ကိုကပြောပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူထိုင်းအလုပ်သမားဝန်ကြီးဌာနလူမှုဖူလုံရေးအရာရှိ Nguyen Gru Thai Patch Air ကထိုင်းဝန်ကြီးဌာနအနေနဲ့အလုပ်သမားအခွင့်အရေးစီမံစည်းကမ်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ဖို့စ조사နေကြောင်းပြောခဲ့ပါတယ်။ပြင်ဆင်မဲ့စည်းကမ်းချက်တွေထဲမှာအိမ်ကူလုပ်သားတွေရဲ့အနှိမ်ဆုံးလောက်ခသတ်မှတ်ဖို့အလုတ်ချိန်၈နာရီထက်မပိုစီဖို့နဲ့ကိုဝင်ရှိလို့အလုတ်ထုတ်လိုက်တာမျိုးမလုပ်ဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းထိုင်းအလုတ်သမားဝန်ကြီးဌာနအရာရှိကပြောခဲ့ပါတယ်ရှင်။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့အလုံးပြန်ရုပ်သိမ်းမယ်ဆိုပေမဲ့အမေရိကန်တန်တမန်တွေရဲ့လုံခြုံရေးတာဝန်ယူဖို့အမေရိကန်စစ်သား650လောက်ချန်ထားခဲ့မယ်အကြောင်းအမေရိကန်အရာရှိတွေက AP သတင်းဌာနကိုပြောပါတယ်။အာဖဂန်ကအမေရိကန်တပ်တွေပြန်ရုပ်သိမ်းရေးအစီအစဉ်ကိုလာမယ့်သတင်းနှစ်ပတ်အတွင်းအတော်များများပြီးအောင်ပင်တဂွန်စစ်ဌာနချုပ်ကစီစဉ်နေပါတယ်။လာမယ့်စက်တင်ဘာလမှာတူရကီတပ်တွေလုံခြုံရေးလွှဲပြောင်းမယူခင်အထိနောက်ထပ်ယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကဘူးမြို့တော်လေဆိပ်လုံခြုံရေးတာဝန်ယူပေးထားမှာပါ။အရင်ကချမှတ်ထားတဲ့တပ်ရုပ်သိမ်းရေးနောက်ဆုံးသတ်မှတ်ရေးအစီအစဉ်တွေအတိုင်းဇူလိုင်လ4ရက်အမေရိကန်လွတ်လပ်ရေးနေ့မတိုင်ခင်အမေရိကန်စစ်ဦးစီးချုပ်တွေမဟာမိတ်တပ်ခေါင်းဆောင်တွေနဲ့စစ်တပ်ဖွဲ့ဝင်အတော်များများကိုပြန်ရုပ်သိမ်းမှာပါဒီကနေ့တောက်ကြနေ့မှာအာဖဂန်သမ္မတအက်ရှရက်ဂန်နီနဲ့ငင်းချမ်းရေးအကျိုးဆောင်အကြီးအကဲအဗ်ဒူလာတို့ဟာအမေရိကန်သမ္မတရဲ့အိမ်ဖြူတော်မှာသမ္မတဂျိုးဘိုင်တန်နဲ့တွေ့ဖို့ရှိပါတယ်ဒီအရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်မှာတော့အမေရိကန်တပ်တွေအပြီးရုပ်သိမ်းမဲ့စက်တင်ဘာလ17ရက်မတိုင်ခင်စစ်ဖြစ်နေတဲ့အဖွဲ့တွေကြားအာနာခွဲဝေရေးနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြဆနိုင်အောင်တတိယဂျာဂန်အဖွဲ့အဖြစ်ကူညီဖို့ကာတာနိုင်ငံကမနေ့ကတရားဝင်ကမ်းလှမ်းထားပါတယ်
အန္တရာယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1555တုံညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1585တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာတဝန်းလုံခြုံရေးနဲ့ COVID-19 ဘေးကနလန်ထူနိုင်ရေးနိုင်ငံတွေအားလုံးပူးပေါင်းကြိုးပမ်းကြဖို့အရေးကြီးနေပြီလို့ပြင်သစ်ရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီး Anthony Blinken အနေနဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီး Ron Yves Le Drian နဲ့တွေ့ဆုံစဉ်မှာနိုင်ငံအားလုံးရဲ့ပြည်သူတွေရှင်သန်ရပ်တည်မှုပေါ်ရိုက်ခတ်လာတဲ့စိန်ခေါ်မှုတွေကိုဖြစ်ရှိရမှာအားလုံးအတူပူးပေါင်းလှုပ်ဆောင်ဖို့ထက်အခုပိုအရေးကြီးတာမရှိတော့ဘူးလို့ပြောခဲ့ပါတယ်။အမေရိကန်ရဲ့ဦးဆောင်မှုကဏ္ဍကိုမြှင့်တင်ပြီးမဟာမိတ်တွေနဲ့လက်တွဲခိုင်မာဖို့ကြိုးပမ်းနေတဲ့သမ္မတဘိုင်ဒန်ဆိုရရဲ့မူဝါဒအတိုင်းနိုင်ငံခြားရေးဝန်ကြီးဘလင်ကန်ဥရောပနိုင်ငံတွေကိုသွားပြီးမဟာမိတ်တွေနဲ့တွေ့ဆုံနေတာပါ။ဝန်ကြီးဘလင်ကန်ကဆက်ပြီးဥရောပနိုင်ငံသားတွေပေါ်အမေရိကန်အနေနဲ့ COVID-19 ဆိုင်ရာခီးသွားကတ်သတ်မှုတွေကိုတော့ပြန်ရုပ်ပေးဖို့စီစဉ်နေသေးပေမဲ့ရက်တိကျကိုတော့ပြောနိုင်ဖို့စောသေးတယ်လို့ဆိုခဲ့ပါတယ်။ဒီခေတ်စနေဝင်ကြီးဘလင်ကန်ဟာပါရီမြို့တော်ကစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအစီအစဉ် OECD ရုံးကိုလည်းတွားခဲ့ပြီးအထူးမှုချုပ်မက်သီးစ်ကမန်နဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျဂျပန်အနေနဲ့ကိုဗစ်ကာကွယ်ဆေး6သန်းကိုအာဆီယံ9နိုင်ငံနဲ့ထိုင်ဝမ်ကျွန်းတို့ကိုပေးမယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ
်အေးစင်ပိုဆေးဖတ်နော်မာချိုးဆေးを含む諸般の条件が整いましたら
ကျွန်တော်တို့အနေနဲ့တခြားနိုင်ငံအစိုးရတွေနဲ့ညှိနှိုင်းတာပါဝင်လိုအပ်တာတွေစီစဉ်ပြီးသွားရင် AstraZeneca ကာကွယ်ဆေးတစ်သန်းစီကိုအင်ဒိုနီးရှားမလေးရှားထိုင်းဖိလစ်ပိုင်တို့ကိုဇူလိုင်1ရက်နောက်ပိုင်းရှေ့သတင်းပတ်ထဲဖြစ်နိုင်သမျှအစောဆုံးပို့ပေးသွားပါမယ်ဒီအတွက်စီစဉ်စရာတွေကိုအပိသက်လုပ်နေပါတယ်ဒါအပြင်အရင်ကာကွယ်ဆေးပို့ထားပြီးတဲ့ထိုင်ဝမ်နဲ့ဗီယက်နမ်ကိုလည်းနောက်ထပ်တစ်သန်းစီထပ်ပို့သွားပါမယ်လို့ဝန်ကြီးတိုရှိမစ်ဆုမိုတဂီကပြောသွားတာပါတကယ်တော့မချမ်းသာတဲ့နိုင်ငံတွေကိုချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးပို့ကူညီပေးဖို့ကုလသမဂ္ဂရဲ့ COVID ကာကွယ်ဆေးညွှန်ပေါင်းအဖွဲ့ COVID ဆက်ဖိအားအောက်မှာအမေရိကန်နဲ့ဥရောပကလာတူကူညီပို့ပေးခဲ့ပြီးဂ ဂျပန်အတွက်လည်းတန်တမန်ကြီးဩဇာတက်စေမဲ့အခုလိုအကူအညီမဲ့အစီအစဉ်ကိုကြေညာလိုက်တာပါအခုလိုချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေကအကူအညီပေးတာမရှိသေးတဲ့မြန်မာနိုင်ငံမှာတော့အိန္ဒိယရှိအိန္ဒိယကကူးစက်မြန်ပြင်းထန်တဲ့ပိုးမျိုးကွဲတွေဝင်လာပြီးကူးစက်မှုတွေပြန်မြင့်တက်လာရမှာမနေ့ကပိုးတွေ့သူတွေ800နီးပါးအထိနဲ့သေဆုံးသူ6ဦးထိတက်သွားခဲ့ပါတယ်ခင်ဗျတီရီလင်္ကာနိုင်ငံမှာတော့တည်တံ့ချနေတဲ့ထောင်သား150ခန့်ကသူတို့တည်တံ့ကိုလျှော့ပေါ့ပေးဖို့အစာငတ်ခံဆန္ဒပြနေကြပါတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့တပ်ဖြတ်မှုတွေကန့်ကွက်ခံထားရတဲ့အရင်လွှတ်တော်မှတူကိုတီရီလင်္ကာသမ္မတရိုတာဖယာရာဂျာပက်ဆာကတည်တံ့ကနေလူငင်းချမ်းသာခွင့်ပေးပြီးမှအခုလိုဖြစ်လာတာပါအခုလိုလွှတ်တော်မှကိုမနေ့ကလွှတ်ပေးခဲ့တာအတွက်ကုလသမဂ္ဂလူခွင့်ဆိုင်ရာရုံးတဲ့တီရီလင်္ကာဆိုင်ရာအမေရိကန်သမ္မတကြီးတို့ပါဝင်အများကဝိုင်းဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ဒါကဥပဒေစိုးမိုးရေးကိုအားနည်းသွားစေတယ်လို့သူတို့ကဆိုပါတယ်လွှတ်တော်အမတ်ဒူမင်ဒါဆီလ်ဗာဟာသူ့ပြိုင်ဘက်လွှတ်တော်အမတ်တူကိုပြီးခဲ့တဲ့ဆယ်နှစ်တုန်းကရွေးကောက်ပွဲကာလအတွင်းတတ်ဖြတ်ခဲ့မှုအတွက်တည်ရန်ကြခံထားခဲ့ရပြီးတရုတ်လင်္ကာကိုအုပ်ချုပ်နေတဲ့ရာဂျာပက်ဆာမီတာစုနဲ့နှိစက်ခါမျက်နှာသာပေးခံထားရတယ်လို့အများကထင်မြင်ထားပါတယ်အခုတော့ကြံတဲ့တည်ရန်ကြခံထားရသူပေါင်း150ခန့်ကလည်းသူတို့တည်တံကိုပါရှော့ပေါ်ပေးပြီးတသက်တကျွန်းဖြစ်ပြောင်းပေးဖို့ဆန္ဒပြနေကြတာပါလို့ထောင်ပြောခွင့်ရချန္တနာအီကန်နယာကီကဒီနေ့ပြောလိုက်ပါတယ်ဒီကိစ္စကိုဖြစ်ရှင်းပေးနိုင်ဖို့လဲထောင်ရာရှိတွေအနေနဲ့တရားရေးဝန်ကြီးဌာနနဲ့အခြားဆိုရဌာနရာရှိတွေနဲ့ဆွေးနွေးနေတယ်လို့ပြောခွင့်ရအီကန်နယာကီကပြောခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်မပြောခဲ့ပါဘူးခင်ဗျာအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ရှိမိုင်ယာမီမြို့ကအထက်မြင့်ဆောင်ပြိုကျမှုတွေသေဆုံးသူတိုလာပြီးပြောက်ဆုံးသူတရားကန့်ကိုလည်းဆက်ရှာဖွေနေရမှာအကူအညီပေးဖို့သမ္မတအမိန့်ပါထုတ်ပြန်လိုက်ပါတယ်။မိုင်ယာမီဒေးဒ်ခရိုင်ကအခန်း136ခန်းပါ12ထပ်တိုက်ကြီးတစ်ခုရဲ့အချမ်းတစ်ချမ်းမနေ့ကပြိုကျခဲ့ပြီးအပြည့်စည်ပုံတွေအောင်ပိတ်မိနိုင်သူတွေကိုဆက်လက်ရှာဖွေနေရမှာသမ္မတဂျိုးဘိုင်ဒန်ကလည်းအရေးပေါ်အကူအညီပေးဖို့ဒီနေ့အမိန့်ထုတ်လိုက်ပါတယ်။ဒီပြိုကျခဲ့မှုတွင်သေဆုံးသူ3ယောက်ထက်မနည်းရှိပြီဖြစ်ပြီး12ဦးထက်မနည်းဒဏ်ရာရခဲ့ကာဒါဇင်နဲ့ချီပျောက်ဆုံးနေစေပါအသက်ရှင်သူ40ခန့်ကိုလည်းကုညီကေဆေးသမားတွေကအပြည့်စည်တွေကြကနေကဲထုတ်နိုင်ခဲ့ပေမဲ့ပိတ်မိနေသူအများပြားကြံနိုင်သေးတာမို့လက်မလျှော်ပဲဆက်ရှာဖွေသွားမယ်လို့မနေ့ကလည်းညလုံးပေါင်းဆက်ရှာခဲ့တဲ့ကေဆေးသမားတွေကဆိုပါတယ်လောလောဆယ်အထိပျောက်ဆုံးသူ69ယောက်ရှိနေပါတယ်သမ္မတဂျိုးဘိုင်ဒန်ကလည်းဒုက္ခရောက်နေသူတွေကိုကုညီကေဆေးပေးနိုင်ဖို့ဖလော်ရီဒါပြည်နယ်အတွင်းအရေးပေါ်အခြေအနေကိုခွင့်ပြုကြေညာပေးခဲ့ပါတယ်တိုက်ပြိုကျမှုကြောင့်ထိခိုက်ခဲ့သူတွေကိုရေးပေါ်ကူညီနိုင်ဖို့နဲ့လိုအပ်တဲ့အထောက်ပံ့တွေပေးနိုင်ဖို့ပြည်တွင်းလုံခြုံရေးဌာနနဲ့ပြည်ထောင်စုရေးပေါ်စီမံခန့်ခွဲရေးဌာနဖီမာတို့ပူးပေါင်းဆောင်ရွက်ကြဖို့သမ္မတအမိန့်ပေးထားတယ်လို့ဒီနေ့စောပိုင်းအိမ်ပြီးတော့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တောက်ကြများအတွက်ထိတ်တရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်မန္တလေးမှာတော့တပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဖို့လူစုနေတဲ့အချိန်မှာပဲစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့လို့ဖမ်းဆီးခံရသူတွေရှိခဲ့ပါတယ်မန္တလေးမှာပဲစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူတဦးတနက်နဲ့ပြစ်ခတ်ရပြီးဒဏ်ရာရခဲ့ပါတယ်ရန်ကုန်မှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့တယ်လို့ပောက်ကွဲမှုတွေလည်းဖြစ်ခဲ့ပါတယ်ဒီအချိန်ဒီအားလုံးကိုစူးစီးပြီးရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်ဒီကနေ့ညနေပိုင်းမန္တလေးမှာတပ်ပေါင်းစုတပိတ်ထွက်ဖို့လူစုနေချိန်မှာပဲစစ်တပ်နဲ့ရဲရောက်လာပြီးတော့ပြစ်ခတ်ဖြိုခွဲခံရတယ်လို့ပါဝင်သူတဦးကပြောပါတယ
်3038မန္တလေးမြို့ရဲ့84နာမမိန်းနာမစုတုံးတော့ရှိသေးတယ်ပေါ့နော်ဒီထွက်ဖို့အတွက်စုတုံးရှိသေးတယ်သူတို့ခရီးကနေကျူတင်တင်းရလို့လည်းမသိဘူးရောက်ချလာပြီးတော့ဒီဟိုကတူအကျံဖက်ဝင်ရောက်ချုပ်ခွင်းတာပေါ့အမှတော့ကြည်ကြကြတော့ကျွန်တော်တို့လက်သေးချာမသိရသေးဘူး၄ယောက်ပါသွားတယ်လို့ပြောတယ်၆ယောက်ပါသွားတယ်ပြောတယ်ပဏ္ဏယောက်ပါသွားတယ်တော့ဟိုအခုချိန်ကြီးတချို့တွေဆိုရောက်တော့မရောက်ကြသေးဘူးပေါ့နော်အဲ့လိုသူပေါ့စစ်ကောင်စီဘက်ကဝင်ပြီးအကျံဖက်ဖြိုခွင်းခံရတဲ့အတွက်အဲ့မှာလက်ရှိတော့အမှကိုယ်ထဲမှာဖမ်းခါထားတယ်လို့အဲ့တော့ပဲသိရသေးတယ်ခင်ဗျာ
ဒါပေမဲ့မန္တလေးတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကြောင်းချမ်းမြသာစီပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းတွေကတော့ချီတက်နိုင်ခဲ့ကြပါတယ်ဒီနေ့တည့်ရက်ထဲမှာပဲမန္တလေးမြို့ချမ်းမြသာစီမြို့နယ်ကန်တာယာမြို့တင်မှာစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူစက်ခိုင်ဖူမျိုးရေးပါတီဝင်တဦးတနက်နဲ့ပြစ်ခတ်ရပါတယ်။ပြစ်တဲ့သူလို့တန်တရာရှိတဲ့သူရဲ့အိမ်ကိုစစ်တပ်ကဝင်ရှာပေမဲ့မိမသွားခဲ့ဘူးလို့ဒေသခံတဦးက VOA ကိုပြောပါတယ်
။ပြစ်တဲ့သူ56 59ကြားကစက်ခိုင်ဖွဲ့ဝင်မို့စက်ခိုင်ပါတီဝင်မို့နော်။သူကမင်းဆိုတာသူကိုမဲ့ငါးနိုင်လောက်ပါတနက်နဲ့လာပြစ်သွားတယ်။ဒါပြစ်သွားတာက
ဒီရန်ငါတော့ဝင်ငါကြည့်တယ်နှစ်ချက်မှနှစ်ချက်ကလည်းဆက်မှလားဆိုအဲရပြီးစေးကိုခေါ်သွားတယ်သူကတော့မသိပါဘူးဒါပေမဲ့လို့ကြည့်တဲ့လူကိုကြည့်တဲ့လူကပြန်ပြောတော့ကြတော့အေးဟိုဝိုက်ရှာနေတော့ကြတယ်လူကတော့မမီအေးရှာနေတော့ကြည့်ရတယ်အေးရှာတော့သူပစ္စည်းကဟိုလိုဟာလည်းမတူဘူးဟိုတဏှာကြတော့
ရန်ကုန်လှိုင်မြို့နယ်မှာတော့ဒီကနေ့မနက်ပိုင်းကပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့မနေ့ညပိုင်းကလည်းရန်ကုန်တိုင်းလှိုင်သာယာမြို့နယ်အမှတ်တရက်ကွက်အာထက30စတင်ကျောင်းမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီလိုပောက်ကွဲမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်ပဟန်းမြို့နယ်ရီတာရှိလမ်းဟောင်းမှာစုဝေးဆန္ဒပြကြပါတယ
်။အမြင့်ပြဟာစစ်စစ်တအမြင့်ပြဟာစစ်စစ်တအမြင့်ပြ
ရန်ကုန်မှာဆန္ဒပြတဲ့သူတွေအနေနဲ့ကိုနေထိုင်တဲ့မြို့နယ်မှာဇက်တိုက်ဆန္ဒပြတာမဟုတ်ဘဲအခုနောက်ပိုင်းမှာမြို့နယ်တွေပြောင်းပြီးဆန္ဒပြနေကြတယ်လို့ဆန္ဒပြဦးဆောင်လူငယ်တူကပြောပါတယ်
ဒီရန်ကုန်နဲ့လည်းကျွန်တော်ဒီလိုလှောင်မှုနဲ့တော့ဒီဗန်မှုနဲ့လည်းမဟုတ်ပါဘူး။တမန်ပြောင်းလို့ပြုလုပ်ခဲ့တယ်။အခုရှိတဲ့အမှုရှိရပြီးတော့ကျွန်တော်နောက်တစ်ခုနဲ့တော့အပိနာရောမလုပ်ရအောင်တော့ဆက်စပိတ်ဖြစ်ခဲ့တယ်နော်။ဒီစစ်ပေါင်းကြီးကကျွန်တော်မြို့နယ်ကြီးလို့နော်သူကဒီမြို့နယ်မှာပြရင်ဒီမြို့နယ်မှာရှိရတော့သူကသတိထားမိတယ်။အဲ့တော့ဒါကိုဒီချိန်မှာကျတော့သူကတမဲမြင်အကုန်ဆွဲနေတယ်တော့ကျွန်တော်ဒီအားလုံးနဲ့လုံခြုံရအောင်ကျွန်တော်နောက်ပြီးတော့
ဆိုလာ24ရက်နေ့ညနေပိုင်းကမွန်ပြည်နယ်တထုံမြို့ဝီရောရေတံခွန်မှာရေသွားဆော့ကြတဲ့လူငယ်အယောက်30ကျော်ကို PDF အဖွဲ့ဝင်တွေလို့ဆိုပြီးစစ်တပ်ကဖမ်းသွားတဲ့တွင်လူမှုဆက်သွယ်ရေးမီဒီယာတွေပေါ်မှာပြန့်နှံ့နေပါတယ်။လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့နယ်မြေခံရဲစခန်းကို VOA ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့တယ်လို့မိသားစုဝင်တွေကလည်းဆက်သွယ်လို့မရခဲ့ပါဘူး။မိသားစုဝင်တချို့ကတော့ဒီလူငယ်တွေဟာ PDF အဖွဲ့ဝင်တွေမဟုတ်ဘူးလို့မိသားစုတူကဆိုရှယ်မီဒီယာမှာရေးထားတာတော့တွေ့ရပါတယ်။ဖန်ဆီးခင်ရသူတွေကိုအကျိုးဆောင်ပေးနေတဲ့တထုံမျိုးကရှေ့နေတူကိုမေးတာမှာတော့ဒီသတင်းကိုသူကြားပေမဲ့အကူအညီတောင်းလာတာမရှိသေးဘူးလို့ပြောပါတယ်
။ကျွန်တော်စီတော့တယောက်မှဆက်သွယ်မရဘူး။ဒါပြောအကူအညီတောင်းတာမရှိသေးဘူး
။စစ်တပ်ကအာဏာသိမ်းခဲ့တာ9လတည်းဝင်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဒေသတချို့မှာနေဆင်လို့ဆက်ရှိနေဆဲဖြစ်ပြီးဒီကနေ့မှလည်းလောင်းလုံတဝဲမြိုင်ဒဇယ်ခလေးဖားကန့်ပူးတလင်စတဲ့ဒေသတွေမှာကြေးရွာပေါင်းစုံတပိတ်အပါအဝင်ချိတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။တိုက်ပွဲတွေဖြစ်နေတဲ့မင်းကင်းဘက်ကအခြေအနေကိုပြောပြပေးပါမယ်။စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားကြာသာပတေးတွေကတိုက်ပွဲတွေဖြစ်ခဲ့တဲ့သခိုင်းတိုင်းမင်းကင်းမြို့တန်ပေါက်ကျေးရွာအနီးနားကျေးရွာတွေကဒေသခံပြည်သူအားလုံးလိုအိုးအိမ်စွန့်ခွာပြီးထွက်ပြေးနေရပါတယ်။သူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ဒီကနေ့မှာတော့ပလဲမြို့နယ်နားမှာစစ်တပ်ရင်နံမိုင်းဆွဲတိုက်ခိုက်ခံရတဲ့ဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးဒီသတင်းပေါ်မှာတော့စစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကြော်ကြော်သိန်းကပြောပြပေးပါမယ်
။မင်းကင်းမြို့နယ်မှာဇွန်လ15ရက်နေ့ကစပြီးမင်းကင်း PDF နဲ့စစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ဒေသခံကြီးရွာသားတောင်းနဲ့ချီဘေးလူရွာကိုထွက်ပြေးတိမ်းရှောင်နေရတဲ့ကြားတွေကမနေ့ဇွန်လ24ရက်နေ့ကလည်းတန်ပေါက်ကြီးရွာအနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံတွေထပ်ပြီးထွက်ပြေးနေရတာပါထွက်ပြေးပေါင်းအောင်နေရတဲ့ဆစ်ရှောင်တွေအရေးပေါ်စာနယ်ဇင်းကနဲ့စေဝါအကူအညီတွေလိုအပ်နေတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်အခုထွက်ပြေးနေရတဲ့ခြေနေတော့တဲမှာပေါ့ဗျာဟွာဒီကချောင်းပေးတွေမှာဒီတဲလေးပါလေးထိုးပြီးမှနေနေရတယ်တော်တော်များများပေါ့ဗျာဒီတန်ပေါက်မနေရလို့မျိုးဖြစ်သွားတယ်တန်ပေါက်ရွာတွေနားလေးချင်းမှာရှိရရွာတွေဘုရားအကုန်လုံးကအားလုံးထပ်ပြေးနေရရဲ့ဒါတော့တန်ပေါက်နဲ့ပတ်သက်တဲ့ဒီလိုဝက်ပုတ်တို့အဲနားလေးဆင်မြင်ကြီးဆင်မြင်လေးတို့ညောင်းစင်းတို့ချာဟိုဘက်အင်းတယိုးမှာရှိရဆိုရင်လည်းတုံတို့တုံတို့ဒီကဘိုင်တို့ညီကြားတို့အဲ့မှာရှိရဟိုကပြည်သူလူထုကလည်းအိမ်တွေထဲမှာမနေရဗျဘယ်လိုခက်ခဲရှိနေလဲဆိုတော့ဘုရားမှာစားနေရခါလိုရတဲ့စီဝါလေးလိုရတယ်ဗျအဲ့ပြတော့တဲ့ဆိုခြင်နေပါကြီးကြိုက်တော့အဲ့ဒါလေးလေ
စကိုင်းတိုင်းတဲကပဲမင်းကင်းမြို့ချင်းတွင်းမြို့အောက်ဖက်ကကျေးရွာတွေဟာစစ်တပ်နဲ့မင်းကင်း PDF ကြားတိုက်ပွဲဖြစ်ပြီးစစ်တပ်ကကျေးရွာတွေထဲမကြကနာဆိုသလိုဝင်းပြီးတော့တတ်ဆွဲရှာဖွေတာတွေလုပ်တာကြောင့်ဘေးလူရတောတောင်တွေထဲကိုရွှေ့ပြောင်းနေရပါတယ်ဇွန်လ23ရက်နေ့ကလည်းရင်းမပင်မြို့နယ်ဗန်ပွေးကျေးရွာနီး ဖန်းခါချောင်းပီနဲ့တယောချင်းကျွော်တို့မှာစစ်တပ်နဲ့ရဲမဝင်ခိုင် PDF တို့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကဘုံမှုတူအပါအဝင်အယောက်20ကြာဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်ကြာဆုံးတယ်ဆိုတဲ့အဲ့ဒီပြောဆိုချက်နဲ့အရေးအတွက်ကို VOA ကတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့မနေ့ပိုင်းကစကိုင်းတိုင်းဒေသကြီးပလဲမြို့နယ်နားမှာစစ်တပ်ရင်နန်းကိုဒေသခံ PDF တပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမာပင်ခရိုင် PDF အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။အဲပလဲဖြစ်စဉ်အခြေအနေကတော့ကျွန်တော်တို့မနေ့ကနေ့ကနေ့၄နာရီကျော်လောက်ကနေမဟောင်းနေဖွဲ့တယ်ကျွန်တော်တို့စီတောင်ဦးမှာ၅နာရီကျော်ကျော်လောက်မှရောက်တယ်။အဲရန်နေပဲဆက်ပြီးထွက်တော့တာကျွန်တော်တို့စီတောင်ဦးဝမ်ပေါင်းရင်းမာပင်ပလဲလမ်းကြောင်းကိုတက်သွား။မင်းနိုင်ပင်ရဲ့အနောက်ဘက်ကကန်တောင်ဆိုတဲ့ဆန်ရကြီးရောရှိတယ်။ဒီကတော့အရခေါ်များတည်းရတော့ဟိုငကမတောင်ပေါ်ရ။ဟုတ်အဲ့ဒီနေရာမှာဖြစ်။ပြည်သူတွေထောင်ထားတဲ့မိုင်းတုံးလုံးသူတို့မောင်းလာတဲ့ရင်းနှန်းကားတုံးကြီးအဲ့မှာထိခိုက်မှုရှိပါတယ်။အဲလက်တော်ပြည်သူတိုင်းရန်ရရှိမှုတော့မပြည့်ရသေးဘူး
။ဒီပြည်စင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကညင်းဆိုထားပြီးငကမတောင်သားမှာစစ်ကားသုံးစီးမိုင်းနေမိတယ်ဆိုတာမရှိဘဲဆက်ချွေင်းပြီးရပ်တန့်နေတဲ့အတွက်ပြန်လည်ပြင်ဆင်နေတာသာရှိပြီးလုံးုံရေးလဲအပြည့်အစုံရှိတယ်လို့တုံ့ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်တဲ့သတင်းဌာနတွေကိုလိုင်စင်ရုပ်ပိတ်သိမ်းခဲ့တာရှိတယ်လို့သတင်းတော့တွေကိုဖမ်းဆီးထောင်ချတာလည်းရှိခဲ့ပြီးအခုချိန်မှာတီးခြားလွတ်လပ်တဲ့သတင်းမီဒီယာသမားတွေအနေနဲ့အခင်းဖြစ်နေရတွေကိုကိုယ်တိုင်သွားပြီးသတင်းရယူနိုင်ခြင်းမရှိတာကြောင့်အခုလိုနှစ်ဖက်ပြောဆိုချက်တွေအပေါ်တီးခြားအတည်ပြုဖို့အခက်အခဲတွေ့နေကြရပါတယ်ခင်ဗျာ
ခုကြော်ကြော်သိန်းပြပြပေးခဲ့တာပါရှင်အခုဆက်ပြီးတော့တရုတ်ဘက်ကနယ်စပ်မှာလာပြီးခြံစည်းကိုခတ်တဲ့အခြေအနေကိုပြောပြပေးကြပါတယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်မန်စီမြို့နယ်မန်ဝင်းကြီးဒေသမှာတရုတ်နိုင်ငံဘက်ကဒေသခံတွေကမြန်မာပိုင်နဲ့နယ်မြေထဲမှာခြံစည်းကိုလာခတ်တာကြောင့်နှစ်ဖက်ဒေသခံတွေကြားအငြင်းပွားနေပါတယ်ဒီကိစ္စကိုမြန်မာအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်ကင်တွဲဖြေရှင်းပေးဖို့မန်ဝင်းကြီးဒေသခံတွေကလိုလားနေကြပါတယ်တရုတ်မြန်မာနယ်စပ်အငင်းပွားမှုအခြေအနေရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင
်။လက်ရှိနယ်မြေအငင်းပွားတဲ့နေရာကတရုတ်မြန်မာနယ်စပ်နေကြားမတိုင်အမှတ်53မြင်းဆောင်1နဲ့2ကြားမှာဖြစ်ပြီးတော့ဒီလ22ရက်နဲ့23ရက်မှာတရုတ်ဘက်ကမြန်မာပိုင်နယ်မြေထဲဧက80လောက်ထိကိုဝင်ရောက်ချန်ခတ်လာတာကြောင့်ဆိုပြီးတော့နိုင်ငံဒေသခံပြည်သူတွေကြားမှာအငင်းပွားခဲ့တာပါ။အဓိကအငင်းပွားရတာကတော့နယ်စပ်ချောင်းမှာတရုတ်နိုင်ငံဘက်ကရေဒိန်းနိုင်ငံတွေတိစောက်လိုက်တဲ့အခါရေစီးကြောင်းပြောင်းသွားပြီးတော့ဖြစ်ပေါ်လာတဲ့မြေနုကျွန်းကိုတရုတ်ဒေသခံတွေကသူတို့ပိုင်အဖြစ်ခြံစည်းဥခတ်လာတာကြောင့်လို့မန်ဝင်းကြီးဒေသခံတို့က VOA ကိုပြောပါတယ
်ဒီနေ့ဤတိုက်စားတော့မြန်မာနိုင်ငံဘက်မှာမြစ်ထိန်းနိုင်ရမလုံနိုင်ဘူးအဲ့တော့သူတို့ကလှုပ်တော့ဒီဘက်ကိုမြစ်ရေတွေတိုက်စားပြီးတော့မြေနုကျွန်းတွေကဒီဧက80လောက်သူတို့ဘက်ကိုကတ်သွားတာပေါ့လေပေါ်သွားတာပေါ့မြန်မာနိုင်ငံဘက်ကတော့မြစ်မြစ်ချောင်းကစီးတာပေါ့လေအဲ့ဒါတော့နမန်ချောင်းဒါပေမဲ့အဲ့ဒီမြန်မာကျိုးဧက80လောက်ကိုသူကထတ်လို့ခြင်းနဲ့သဘောပေါ့နော်အဲ့ဒါပေါ့ချေရေးလာခတ်တယ်ခတ်နေတာနာမှာပဲတော်တော်ကတ်သွားတယ်ဆွာပြီးတော့မှစောင့်လုပ်ကြတယ်ပေါ့ဗျာ
ခြံစည်းကိုခတ်တာဟာ COVID-19 ရောဂါကြောင့်လူအဝင်ထွက်တားဆီးဖို့လို့တရုတ်ဘက်ကအကြောင်းပြခဲ့ပြီးမြန်မာဘက်ကခြံစည်းကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်10မိနစ်လောက်အကြာမှာတော့တရုတ်နိုင်ငံဘက်ကလုံခြုံရေးအဖွဲ့ဝင်တွေရောက်လာကြောင်းလည်းပြောပါတယ
်ကျွန်တော်ဖြုတ်ဖြတ်ပြီးအဲ10မိနစ်လောက်ကြာတော့အဲ့ဒီကျွန်တော်လုံခြုံရေးစစ်တပ်လုခေါ်မယ်ပေါ့လေဒီလက်နဲ့အပြည့်စုံမယ်သူတို့ရောက်လာတာရှိတယ်အင်းအားက30-40လောက်ရှိတာပေါ့အဲ့ဒီရဲကားနဲ့တော့သူတို့အဲ့လို point ကားနဲ့လာတာ
နေကြမတိုင်အမှတ်53မြင်းဆောင်3ကတော့ပျောက်ဆုံးနေပြီဖြစ်သလို53မြင်းဆောင်4ကတော့မြကန်းဘော်ကနေရေထဲကျလူလူဖြစ်နေပြီလို့ပြောပါရယ်မန်ဝင်းကြီးနေသက်ဒေသမှာ2014ခုနှစ်ကလည်းတရုတ်ဘက်ကသူတို့ပိုင်နယ်လို့သတ်မှတ်တဲ့နေရာမှာပေ20အမြင့်မြထိန်နိုင်ရန်ကိုတိစောက်ခဲ့သလို2020မှာအဲ့ဒီမြထိန်နိုင်ရန်ပေါ်မှာခြံစည်းကိုကာရန်ခဲ့ပါရယ်အဲ့နောက်မြင်းနူးကျွန်းနေပေါ်လာပြီး2019ခုနှစ်မှာလည်းနှစ်ဖက်ပြည်သူတွေအကြားအငင်းပွားတာတွေဖြစ်ခဲ့ကြအောင်ဒေသခံတွေကပြောပါတယ်မန်ဝင်းကြီးဒေသခံရမ်မီရဖတ်ဦးကတော့ဒီလိုအငင်းပွားတာတွေမကြာခဏဖြစ်တယ်လို့လည်းပြောပါတယ
်ကျင်းတော့ရဖြစ်ဘူးတယ်ခဏခဏဖြစ်ဘူးတယ်၃-၄ခါတော့ရှိပြီအရင်နှစ်၃ခါဆိုရင်တို့ကဒီနက်နက်ကင်မိမတော်မှာဒီဘက်ဟိုတည်တယ်ဟောမနေ့၃ခါကိုလေအဲ့လိုခဏခဏလည်းဖြစ်ဘူးပ
ါနေသက်အငင်းပွားမှုတွေရေရှည်ဆက်မဖြစ်စေဖို့အစိုးရအနေနဲ့ကြက်ကြက်မမတ်ဆောင်ရွက်ပေးစေခြင်းကြောင့်လဲမန်ဝင်းမြို့မိမြို့ဖတ်တဦးကတောင်းဆိုထားပါတယ်
သူကတော့လာပြီးနေဆောင်ပြီးတာတော့မရှိသေးဘူး။သူကလာမဖြစ်ရှင်းပြီးတော့လေ။နေကျွန်တော်တို့ရွာသားတွေလည်းပဲ။ဟ ဖြည့်ရှင်းနေရတာပေါ့ဗျာတိုးမယ်ဆိုရင်တော့ဒီပေါင်းစီလာပြီးတော့ဆီရှစ်သေးဘူးဗျာကျွန်တော်တို့အဲ့ဒါကိုလည်းစာတို့လေးတင်ခဲ့ပြီးပါပြီနှစ်ချိန်ရှိပါပြီဒါမဲ့သူချမှုကဘာမှမရှိလာဘူးအဲ့ဒါတိတိရဲ့ဆောင်းပေးသေးခြင်းပဲကျွန်တော်တို့ပိုင်တာဘယ်လောက်ရှိရလဲဆိုတာတို့ပဲပိုင်တယ်ဘယ်လောက်ရှိမယ်ဗျာကျွန်တော်ကောင်းမွန်လာပြီးတော့ဆီရှစ်မပေးဘူးဆိုရင်တော့ပြဿနာတက်လျှောက်ပြီးသွားမှာမဟုတ်ဘူးဗျာအဲ့ဒါကြောင့်ပြဿနာပိုကြီးသွားနိုင်မှာဆိုလို့ပေါ့ဗျာ
ဒီကနေ့အတွင်းကကိုကန့်ဒေတာလောက်ကန်မျိုးအနီးမူဆဲခရိုင်မန်ဟီရိုမျိုးအတွင်းမှာလည်းတရုတ်နိုင်ငံဘက်ကချန်စီယိုခတ်တာရှိခဲ့တာကြောင့်မြန်မာနိုင်ငံဘက်ကကန့်ကွက်တာတွေရှိခဲ့ဘူးသလို2019ခုနှစ်ကလည်းချင်းရွှေဟော်နဲ့နန်းခမ်းမျိုးနယ်ဘက်တွေမှာနေဆက်ရေးအငင်းပွားတာတွေဖြစ်ခဲ့ပါတယ်တရုတ်နဲ့မြန်မာနိုင်ငံထိဆက်နေတဲ့နယ်ကြားမြစ်ဟာမိုင်မောင်း1350နီးပါးရှည်လျားပြီးတော့နှစ်နိုင်ငံနဲ့နမိတ်စာချုပ်ကိုတော့1960ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒီမှာနေသက်သဘောတူစာချုပ်အရ9နှစ်တကြိမ်နယ်နမိတ်ပူးတွဲစစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ခရဲကမစစ်ဆေးနိုင်တာဟာ24နှစ်ကြာခဲ့ပါတယ်2018-2019ခုနှစ်အတွင်းနယ်မြေအငင်းပွားတာတွေဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်မှာတော့နိုင်ငံနယ်နမိတ်ပူးတွဲစစ်ဆေးမှုတွေကိုပြန်လည်စတင်ခဲ့ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲအတည်ပြုလူနာတွေထဲမှာတော့ကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပြီးတော့ပါလာနေပါတယ်။ရခိုင်ပြည်နယ်မောင်နှုံးမြို့ကဆေးထိုးပြီးသားဝန်ထမ်း3ဦးပိုးကူးခံခဲ့ရတာပါ။ဒီအကြောင်းအပါအဝင်မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမဆုမျက်မှုပြောပြပေးပါရှင်
။ရခိုင်ပြည်နယ်မောင်နှုံးမြို့မှာစာသားပြည်နေတုန်းကကိုဗစ်အတည်ပြုလူနာ9ယောက်ထဲမှာကိုဗစ်ကာကွယ်ဆေးထိုးထားပြီးသူ3ယောက်ပါဝင်ပါတယ်။မောင်နှုံးထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်နဲ့အရက်သူအမျိုးသမီး1ယောက်ဖြစ်ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေဖြစ်ပေမဲ့တန်တရားကြောင့်ဆစ်ဆစ်လိုက်တဲ့အခါမှာယောဂါပိုးတွေ့ရှိခဲ့တာလို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်တော့ညွှန်ကြားရေးမှူးဒေါက်တာဆိုးဝင်းပိုင်က VOA ကိုပြောပါတယ်
။ဘလိုပုံစံမျိုးနဲ့တွေ့ရလဲဆိုတော့ယောဂါလက္ခဏာပြလို့ဒီမှာဆေးဝင်လာပြီးဖြစ်တယ်ဖြစ်တော့တွေ့တယ်ပေါ့နော်။ဆေးကတော့ကိုဗစ်ရှိလို့ခေါ်တဲ့အိန္ဒိယနိုင်ငံအထုတ်တဲ့ Serum Institute of India ကထုတ်တဲ့ကာကွယ်ဆေးကိုနှစ်ကြိမ်ထိုးပေးထားတာ
။ဗြိတိန်နိုင်ငံ Oxford တက္ကသိုလ်နဲ့AstraZeneca ဆေးကုမ္ပဏီတို့ပူးတွဲဆန်းသက်ထုတ်ထားတဲ့ဆေးကိုအိန္ဒိယနိုင်ငံမှာ Covishield ဆိုပြီးတော့ထုတ်လုပ်ပါတယ်။ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားရင် COVID ကပ်ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့ဆန်းသက်တွေ့ရှိထားတာပါ။အခုလိုမျိုးကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေရောဂါပိုးကူးတာတချို့နိုင်ငံတွေမှာရှိခဲ့ပေမဲ့မြန်မာနိုင်ငံမှာတော့ဒါကဒုတိယအကြိမ်တွေ့တာပါ။ COVID ကာကွယ်ဆေး Covishield အပြည့်အဝထိုးထားတဲ့မန္တလေးကအမျိုးသားတစ်ယောက်မှာကိုဗစ်ပိုးတွေးခဲ့တယ်လို့အခုလဆော်ပိုင်းတုန်းကတီးပြုတ်ထားပါတယ်ဒါအပြင်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာလည်းအချုပ်သား2ယောက်မှာပြီးခဲ့တဲ့ရက်ပိုင်းကကိုဗစ်ပိုးတွေးရှိခဲ့ပါတယ်သူတို့ကိုတောင်ကုန်းကနေတန်တွဲအချင်းတောင်ကိုပို့ဖို့အတွက်ဓာတ်ခွဲဆေးစစ်တာမှာပိုးကူးထားတာကိုတွေးခဲ့တယ်လို့ဒေါက်တာဆိုးဝင်းပိုင်ကပြောပါတယ
်ဒီကွန်တက်ကိုတော့စစ်ဖို့စီစဉ်ထားတာပေါ့နော်ဟုတ်စပွန်ဆာတို့တဲ့2ယောက်ကတော့အဲ့မှာကြီးကောင်းပါတယ်ခင်ဗျာအခုတောင်ကုန်းဆေးဦးမှာထားလိုက်ပါတယ်ဟုတ်ရဲစခန်းကနေမှထောင်ထဲထည့်ဖို့လို့သွားတာပဲရှိသေးတာပေါ့လေတောင်မဝင်ငယ်မှာစစ်တာဆိုတော့ထောင်ထဲမှာတော့ကွန်တက်အဲ့လိုမရှိဘူးပေါ့နော
်ယောဂကူးစက်မှုနှုံးတဲ့တေဆုံးသူဥယျာဉ်တိုးနေတဲ့သခိုင်းတိုင်းကလေးမျိုးမှာမိနစ်တရက်ထဲတွင်ကိုဗစ်အတည်ပြုလူနာအယောက်80ရှိခဲ့ပါတယ်ဒါဟာဓာတ်ခွဲအတည်ပြုနိုင်တဲ့အရေအတွက်ဆိုပေမဲ့ဒေသရင်းယောဂကူးစက်နေတဲ့အခြေအနေဟာဒီတက်မကများနိုင်တယ်လို့ကတ်ယောဂတက်ဖြတ်ရေးမှလှုပ်အားပေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ယောဂကုသရေးအတွက်ကျန်းမာရေးဝန်ထမ်းလိုအပ်ချက်ရှိသလိုလူနာတွေလိုအပ်တဲ့ဆေးဝါးနဲ့အောက်ဆီဂျင်တွေကိုတခြားမျိုးတွေအထိစေတနာရှင်တွေရှာဖွေပေးနေရတဲ့အခြေအနေမျိုးဖြစ်နေတာပါ။အတီးပြုတ်လူနာတွေသာမကယောဂတန်ပြားရှိသူတွေပါတေဆုံနှုံတိုးလာနေတယ်လို့ကလေးမျိုးဒေသခံတယောက်ကပြောပါတယ်
။ကလေးမျိုးရက်ခွဲတိုင်းသွားလိုက်တယ်အာသုဘအိမ်မရှိတဲ့အိမ်ဆိုတာမရှိဘူး။တချို့ကလည်းသုံးသွားပြီဆိုတော့ကိုဗစ်ရှိရင်မရှိဘူးဆိုတာပိုစတစ်လာနေတဲ့ဆိုမဖြစ်တော့ဘူး။တန်ပြားလူနာပုံများတယ်တကယ်ကိုစစ်တက်ကတော့3-4ဦးပေါ့နော်အဲ့မှာတန်တဲ့လူနာများတယ်မင်းရတိုင်းတာဆိုရင်4ယောက်ကတော့ကိုစစ်တက်ပေါ့စစ်တက်ယောက်ကတော့တန်တဲ့လူနာလို့ထုတ်ပြန်တယ်အဲ့ဒါဆိုသုံးသွားပြီနော်ပြောမဖြစ်တော့ဘူးလို့ပြောတယ်ခုကဘယ်လိုဖြစ်နေလဲဆိုတော့ဟိုအချို့ကကြတော့ဒီစင်တာကိုတော့လည်းဘာမှမထူးတော့ဘူးပေါ့နော်ဒီဖြစ်ရင်လည်းအိမ်မှာလည်းတကြခွဲပြီးမှအဲ့လိုမျိုးဖေးတော့ကျောကွနကူပဲအိမ်မှာနေပြီးမှခုကြပါတ
ော့ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ24ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်ရင်းမှာဒီအတီးပြုတ်လူနာသစ်989ယောက်နဲ့တေဆုံးသူ6ယောက်ရှိပါတယ်။အတီးပြုတ်လူနာတွေကိုပဲခူးတိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအများဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို စမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့တောက်ကြညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့တောက်ကြနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
အစိုးရအင်အားဆုံးကတော့အခုလောလောဆယ်ဖြစ်နေတာ Delta ပေါ့နော် Delta ကတူအိန္ဒိယနေပြီးတော့အိန္ဒိယမှာအခုအရန်အထိနာနေတဲ့ဥစ္စာဒီ Delta မျိုးက
သိပ္ပံနဲ့နည်းပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းသုတဆုံလေး American တစ်ခွေအစီအစဉ်ကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်အုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်တဲ့စီရီယံလှုပ်ရှားမှုမှာပါဝင်ကြတဲ့ကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကသိမ်းနေချီပြီးရှိပါတယ်။အဲ့ဒီထဲမှာအမျိုးသမီးပညာရေးဝန်ထမ်းတွေလည်းအများအပြားပါဝင်ပါတယ်။စီရီယံလှုပ်တဲ့ဝန်ထမ်းတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအလုတ်ကနေရပ်ဆိုင်းလိုက်တာအပါအဝင်ဖိအားတွေမျိုးစုံပေးနေပေမဲ့အများစုကတော့စီရီယံဆက်လုပ်နေကြဆဲဖြစ်ပါတယ်။သူတို့ဘာကြောင့်စီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြပါသလဲ။စီရီယံလှုပ်ရှားမှုကြောင့်ပညာရေးခန္ဓာမှာထိခိုက်မှုတွေဖြစ်လာနိုင်ပါသလား။အစင်းမြင့်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆရာမຫນွေကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမခင်ဖြူထွေးကတင်ဆက်ထားတာနားဆင်ပါရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
ဆီယာမနွေကအခုဒီမြန်မာနိုင်ငံမှာဆီယာနာတင်ပြီးတော့နောက်ပိုင်းဒါကိုလက်မခံတဲ့အတွက်ကြောင့်စီရီယံလောက်ကြတဲ့အစိုးရဝန်ထမ်းတွေကျောင်းဆရာဆရာမတွေထဲမှာတယောက်ပါတယ်လို့သိရပါတယ်။ဆိုတော့ဘလို့အခြေအနေကြောင့်ကိုရောစီရီယံလောက်ဖြစ်တာလဲ။အခုရောဆက်ပြီးတော့စီရီယံလောက်နေသေးတာလားဆိုတာကိုပြောပြပေးပါအောင်ရှင
်။မတို့ကဒီစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးပေါ့နော်အရင်နေ့ကစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးနောက်ဒီမိုကရေစီစနစ်ကိုပြောင်းသွားတဲ့အချိန်မှာညီမတို့ပညာရေးစနစ်ကလည်းအများကြီးပြောင်းလာတယ်အဲ့တော့အဲ့ဒါကိုကိုကသဘောကျနေတယ်ပေါ့နော်ညီမတို့လည်းဒီ textbook အဟောင်းတွေပညာရေးစနစ်အဟောင်းကြီးတွေမှာသင်နေရတာထက်ဆလို့ရှိရင်ကလေးတွေလည်းစတင်ရတာလည်းပျော်တယ်ပေါ့နော်အစ်စ်အစ်စ်အကြောင်းအရာတွေသိရတယ်ပေါ့ကလေးတွေကိုနောက်တစ်ခါသမွေးစစ်တဲ့ပုံစံပါညာလည်းပြောင်းသွားတယ်ပေါ့နော်အဲ့လိုပညာရေးမှာအပြောင်းလဲတွေဖြစ်လာပြီးကမှဒီစစ်တပ်ကအာဏာပြန်သိမ်းလိုက်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့ပညာရေးအခြေအနေကြီးကနောက်ပြန်ဆုတ်သွားမှာမျိုးပေါ့နော်အဲ့လိုပုံစံမျိုးတွေးမိတဲ့အခါကျတော့အဲ့အခြေအနေကိုလုံးဝမကြိုက်ဘူးပေါ့အဲ့ကြောင့်မို့လို့ကျောင်းမသွားကြဘူးအဆုံးဖြတ်တယ်ပေါ့နော်ဒီလိုဆိုရတော့အခြေအနေမတည်ငြိမ်ကြတဲ့ကျောင်းမို့လို့ကျောင်းမသွားကြဘူးဆိုပြီးတော့ဆုံးဖြတ်ပေမဲ့လည်းအာဏာသိမ်းပြီးတော့ပေါ့နော်နေ့ရက်၃ရက်တပတ်အတွင်းပေါ့နော်တပတ်အတွင်းမှာဆရာဝန်တွေကစပြီးရော CPM လုပ်ကြတယ်အဲ့ဒီမှာကျွန်တော်တို့လည်း CDM ဆိုတာလုပ်လို့ရတယ်ဆိုတာကိုသိပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ပေါ့နော်ကျွန်တော်တို့လည်းပဲစိတ်သက်တူရဲဆရာဆရာမတွေအချင်းချင်းဆက်သွယ်ရပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ CDM လုပ်ဖြစ်တာပ
ါလက်ရှိရော CDM ဆက်ပြီးတော့လုပ်နေတာလားပြောပြပါအောင
်အခုလက်ရှိတည်းညီမ CDM လုပ်နေပါတယ်ကျွန်တော်တို့ကိုစပြီးတော့ notice လိုမျိုးပေါ့နော်ပေးတာပေါ့နော်တတိပေးတာပေးတယ်ပေးပြီးတော့ order ထွက်တယ်ယာယီရနာလိုမျိုးပေါ့နော်ရတာဝန်ကနေယာယီရနာလိုက်ပြီးဆိုပြီးတော့အော်ဒါထွက်လာတယ်ဟို order တွေကတော့ Facebook ပေါ်မှာတော့တွေ့နေရတယ်ပေါ့နော် remove ပဲဆိုပြီးတော့ညီမတို့တာဝန်ရနေရဆိုင်လိုက်ပြီးဆိုပြီးတော့ညီမရှိတော့ပြီးခဲ့တဲ့တစ်ပတ်ကမှ order အမြန်ချောနေရောက်လာပါတယ်မှာ
အဲ့ဒီတော့အခုလိုမျိုးဒီ CDM လုပ်တဲ့အတွက်ကြောင့်မလို့အထူးသဖြင့်ပေါ့နော်ဒီစာသင်ကျောင်းတွေပြန်ဖွင့်မဲ့အချိန်မှဆိုပို့ပြီးတော့เจ้าဆရာဆရာမတွေဖိအားပေးခံရတယ်ဆိုတာလည်းသိရတယ်ဆိုတော့ကိုကိုတိုင်းက CDM လုပ်နေတဲ့အတွက်ကြောင့်မလို့ကိုကိုရောဖိအားပေးတာမျိုးတွေကိုကြုံရတာရှိသလားဘာရီမြန်းကြုံရတာရှိပါလဲ
ဟိုညီမတို့ကတော့ဖုန်းဆက်ပြီးတော့ပေါ့နော်အကြောင်းကြားတာမျိုးရှိရယ်အကြောင်းကနေပြီးတော့ပေါ့နော်ဟိုအကြီးအကဲတွေဖုန်းဆက်တယ်နောက်အကြောင်းကိုဒီကိုယ်တိုင်ဖုန်းဆက်တယ်ပေါ့နော်ဟိုအချိန်ချင်းသူတို့ဖုန်းဆက်ပြီးတော့တတိပေးတယ်ဟိုအကြောင်းကိုပြန်လာဖို့ပေါ့နော်ပြန်လာဖို့ပြောတဲ့ခါကျတော့ညီမတို့ကလည်းလုံးဝမလာဘူးဆိုပြီးတော့ပြောတယ်ညီမတို့ဆိုရင်တော့အဲ့လောက်ပဲပြောတယ်ဟုတ်ဆိုညီမတို့ကကိုယ်တည်းကပြန်မလာဘူးလို့အပြက်ပြောလိုက်တာမျိုးပေါ့နော်လုံးဝဒီစစ်တဲ့အုပ်ချုပ်တဲ့လက်အောက်မှာပညာရေးဝန်ထမ်းတယောက်အနေနဲ့တာဝန်လုံးဝမထမ်းဆောင်နိုင်ဘူးလို့အပြက်ပြောလိုက်တယ်ညီမတို့အဲ့လိုပြောပြီးရနောက်ကစပြီးတော့ပုံမှန်ပေါ့နော်သူများကိုဖုန်းဆက်တဲ့ခါကျရင်လည်းညီမကိုဖုန်းဆက်ပေးမယ်အဲ့လိုထွေထိုးနှစ်ခါသုံးခါသူများထက်ပိုဆက်တာမျိုးတော့မရှိဘူးဒါပေမဲ့တခြားအသည့်ပေါ့နော်ညီမအသည့်ဆရာဆရာမတွေကိုတော့အဲ့လိုနှီးဆက်ရနှီးဆက်ရပေါ့နော်ကိုယ်နဲ့ဌာနတူ CDM မလုပ်တဲ့ဆရာဆရာမတွေကိုအဲ့လိုဆွဲခိုင်းတာမျိုးပေါ့နော်ဥမာမိသားစုထဲမှာဝန်ထမ်းရှိရဆိုရင် ဒီသားစုတွေကတခြားဝင်နိုင်နေပါအမှုပတ်မယ်အဲ့လိုမျိုးပေါ့နော်ကိုမားဒါတွေသမီးတွေရှိသေးတယ်အဲ့လိုမျိုးပေါ့ကိုမားဘသူပို့ရင်းနေတယ်ပေါ့နော်သူတို့အကြောင်းပို့တိတဲ့သူအချင်းချင်းအဲ့လိုမိသားစုနဲ့ပတ်သက်ပြီးတော့ပြောပြီးတော့အဲ့လိုဆွဲခိုင်းတာမျိုးတွေရှိရဲဆိုပြီးတော့အဲ့လိုညီမတို့ချင်းချင်းလည်းပြန်တင်းကြရတာပေါ့နော်ညီမတို့လည်းဆုံးဆက်ပြီးတော့အဲ့လိုပြန်ပြောကြရတယ်ပြန်ရင်ဖွင့်ကြရတယ်ပြန်တဲ့သူတွေကတော့
အဲ့တော့အခုအဲ့လိုကိုအလုပ်လဲဖြုတ်လိုက်တယ်ဒီလိုတွေလည်းပြောထားတယ်ဆိုတော့ကိုအနေနဲ့ရောဒီအခြေအနေပေါ်မှာဘလို့ပြန်ပြီးတော့တုံ့ပြန်မှုစဉ်းစားထားလဲဘလို့ပုံစံဆက်ဆက်သွားမလဲ
ညီမတို့ဆက်လုံပါပဲ CDM ကိုဘာကြောင့်လဲဆိုတော့ညီမ CDM လောက်ရချင်းအကြောင်းရင်းဟာအိမ်ရမိသားစုကဟဲ့နင်လောက်ပါလောက်ပါလို့ပြောလို့လည်းမဟုတ်ဘူးပေါ့နော်ညီမကိုယ်တိုင်ကဒီစစ်တပ်ဆိုတာကိုလုံးဝမကြိုက်ဘူးစစ်တပ်ကတိုင်းပြည်မှာလာပြီးတော့ပေါ့နော်တို့ကတမလားအနေရတို့ဘာနေရတို့လာယူပြီးတော့အုပ်ချုပ်တာမျိုးကိုလည်းမကြိုက်ဘူးညီမကိုယ်တိုင်မဲပေးပြီးရွေးထားတဲ့အစိုးရကအုပ်ချုပ်တာမျိုးကိုပဲညီမကခံနိုင်တယ်အဲ့ဒါကြောင့်မလို့ဒီအခြေအနေကိုလုံးဝမကြိုက်တဲ့ခါကျတော့နောက်တစ်ခုကကျတော့လူတိုင်းနဲ့တွေ့ကြပါတယ်အကူကဒီနိုင်ငံကိုလက်လွဲယူပြီးတော့အာဏာသိမ်းလိုက်ရုံနဲ့မဟုတ်ဘူးပေါ့နော်လူတွေကိုလက်တက်ဒီလူတွေကိုလက်တက်ပေါ့နော်ညီမတို့ ਨੇ ပြောရလို့ရှိရင်တို့ ਨੇ ဘာရန်ညူးရန်စားမှလည်းမရှိဘူးပေါ့အဲ့တော့ဒီတိုင်းပြည်ကိုဟိုကိုမင်းကိုချင်းပေါ့နော်အတင်းဆွဲဆီပြီးတော့အုပ်ချုပ်မယ်ဆိုပြီးတော့လှုပ်ပြီးတော့လူတွေကိုလည်းအတင်းကာရောတက်ပြစ်တက်ပြအဲ့လိုမျိုးတွေလှုပ်တာမျိုးပေါ့နော်အဲ့တော့အဲ့လိုအခြေအနေမှာဘလို့မှညီမကတော့ပြန်ပြီးတော့အလုပ်လုပ်ဖို့စိတ်ကူးမရှိဘူးအဲ့တော့ညီမကအလုပ်ထုတ်လိုက်လေအလုပ်ကတော့မရဲ့ကိုလုံးနေတဲ့အလုပ်ကနေကိုကြိုက်တို့ကိုသဘောကျလို့လုံးနေတဲ့အလုပ်ကနေပြီးတော့ထွက်လိုက်ရတယ်ဆိုတော့လူတိုင်းရတော့စိတ်မကောင်းဖြစ်တာပေါ့ညီမလည်းစိတ်မကောင်းဖြစ်တယ်ပြန်တွေးရင်ရောအခုတွေးရင်အခုစိတ်မကောင်းဖြစ်တယ်ကိုတောက်လျှောက်လုံလာတဲ့အလုပ်ပေါ့နော်ညီမဆိုရင်တက်ကစုစားတက်ကလေးကတင်ဆက်မှလုပ်ဖို့အတွက်ပဲတက်ကစုတက်ခဲ့တယ်ကိုတက်ကစုတက်ခဲ့ရတဲ့အချိန်ကြီးပေါ့နော်ပြန်စဉ်းစားလိုက်လို့ရှိရင်အဲ့အချိန်ကြီးရောပေါ့နော်နောက်တစ်ခါဒီဆီယမ်မဆားလုပ်တယ်ဆိုရင်ညီမတို့ဆိုလည်းနေရနေစားပြီးရောပေါ့နော်ပြန်ကုန်တိုင်းဆိုလည်းဟိုအစော်ပြားမှသွားပြီးရောဒုက္ခခံပြီးရဆက်ပြန်မှလုတ်ခဲရတယ်ပေါ့နော်ဒီလိုနေရာကိုပြန်ပြောင်းသွားဖို့တော့အဲ့တော့ဒီလိုဒုက္ခခံနေရတာကြီးကပေါ့နော်ဒီလိုမျိုးအဆုံးသတ်ဖို့လားပေါ့နောက်တစ်ခါကျတော့တောက်လျှောက်ညီမတို့ကဒီဝဲရပြီဆိုတာနဲ့တောက်လျှောက်အလုံးလုံးလာတဲ့အတွက်ကြောင့်ရုပ်ပြည့်ရဲ့ဒီအလုံးမရှိတော့ဘူးဆိုတာမျိုးပေါ့နော်ညီမတို့ဝန်ထမ်းအလုပ်ဆိုတာကတော့မတင်မချင်းမပြုတ်တဲ့အလုပ်ပေါ့နော်လူတွေကအဲ့လိုပြောကြတယ်အဲ့တော့အဲ့လိုအလုပ်ကြီးကနေရုပ်ပြည့်ရဲ့ဒီတပနဲ့မှာချက်ချင်းရက်သွားတယ်ဆိုတာမျိုးကြတော့လေစိတ်တော့တော်တော်မကောင်းဒါပေမဲ့ညီမအဲ့လိုဆိုလို့ဒီအလုပ်ကိုပြန်လုံးနိုင်လားဆိုတော့လည်းမလုံးနိုင်အဲ့အတွက်ကြောင့်မလို့ CDM ကတော့ဆက်လုံပါပဲညီမဘလို့ဖီအားပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်ညီမမှာအလုပ်ပြန်ဝင်ဖို့လုံးဝမဖြစ်အဲ့ညီမတို့အိမ်ရမိသားစုတွေဆိုလို့ရှိရင်ဒီ CDM လုပ်တဲ့အတွက်ပေါ့နော်တယောက်ယောက်များအဖမ်းခံရရင်ဆိုတာလောက်ထီကိုတွေးထားဖြစ်တဲ့အတွက်ကြောင့်မလို့လုံးဝညီမတို့ဒီ CDM မလုပ်တော့ဘူးငါအလုပ်ပြန်ဝင်တော့မယ်ဆိုစိတ်ကလုံးဝမရှိပါဘူးကွာ
ဆရာကိုတက်ကတော့ဒါကိုမျက်နှူးတဲ့အလုပ်တစ်ခုကိုတောင်မှစွန့်ပြီးတော့စီရင်လုပ်ကြပါတော့။တစ်ချိန်တည်းမှာလည်းဒီစေအုပ်ချုပ်ရေးကောင်စီကတော့ဒီကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေအလုပ်ခွင်ကိုပြန်ပြီးတော့လာကြဖို့ပေါ့နော်ပြောတဲ့အခါမှာဒီလို CDM လုပ်တဲ့အတွက်ကြောင့်မလို့ဒါကျောင်းသူကျောင်းသားတွေကလေးငယ်တွေရဲ့ပညာရေးတွေထိခိုက်ရတယ်လို့ပြောပါတယ်ဆရာကိုအခု CDM လုပ်တဲ့အတွက်ဒါပညာရေးကဏ္ဍမှာထိခိုက်မယ်လို့ရောမထင်ဘူးလားရှင်
။ဒါအစိုးရရဲ့နေရာကိုစစ်အစိုးရရဲ့နေရာကိုရက်ပြင်းချင်လို့တော့မှန်နေမဲ့လေညီမတို့ကပညာရေးဆက်ပြီးတော့တောင်းနေတာကိုရက်ချင်လို့မဟုတ်ဘူးပေါ့နော်အဲ့တော့ညီမတို့ကလည်းကိုလုံးတက်တာဆက်တင်တာပဲရှိတယ်ကိုသိနေတာဒီပညာရေးနဲ့ပတ်သက်တဲ့ဘဟုတုတ္တရလေးကျညီမတို့တင်တာလည်းမလုံးတက်ဘူးပေါ့နော်အဲ့တော့ဒီနိုင်ငံအတွက်ဒီစေစိုးရကိုအထောက်ပံ့မပေးရင်တော့တို့တို့နိုင်ငံရဲ့ပညာရေးအတွက်ဘလို့အထောက်ပံ့ပေးမလဲလို့စဉ်းစားလိုက်ရင်ညီမတို့လုံနိုင်တာကဒီပညာရေးနဲ့ပဲလေးရနေပဲလုံးကြမှာပေါ့နော်ကိုကျောင်းမှာစတင်တယ်လို့ပဲညီမတို့ကျောင်းမှာတင်ငန်းစာတွေပြင်ပြီးစတင်တယ်လို့ပဲအခုကျောင်းဒီတက္ကသိုလ်ရေးကောလိပ်တွေကိုကြည့်လိုက်တဲ့အခါကျတော့သူပြန်ဖွင့်နေကြတယ်။ဘာတွေတင်လဲဆိုဒီစာတွေပဲတင်တယ်။ဒါဆိုဒီစာတွေကို CDM လုပ်နေတဲ့ကလေးတွေလည်းကိုကလေးတွေတည်တယ်လို့ဒီကလေးတွေလည်းတည်ရမယ်ပေါ့နော်။ဘယ်သူမှနောက်တင်ခဲ့ရတာမျိုးမရှိအောင်ဆိုတာမျိုးပေါ့။အဲ့လိုမျိုးနဲ့ညီမတို့ CDM လုပ်တာတော့မှန်နေနဲ့လေ။ဒါပေမဲ့ညီမတို့အပြင်ရနေပြီးတော့ပညာရေးရက်မသွားအောင်တော့လုပ်လို့ရတာအကုန်လုပ်နေပါတယ်။နောက်တစ်ခုကဒီကျောင်းတင်ရိုးလို့မဟုတ်ဘဲနဲ့ပေါ့နော်။ဒီ homeschooling နဲ့ပတ်သက်တာလိုမျိုးဆိုရင်လည်းညီမတို့ကကိုဘေကနာအနေပြီးတော့အထောက်ပံ့ဖြစ်နိုင်မလဲဆိုတာကိုစဉ်းစားကြည့်ရပါတော့အဲ့တော့ဒီတိုင်းပဲ CDM လုပ်တယ်ဆိုပြီးအိမ်မှာထိုင်နေရင်လည်းမပြေသေးဘူးပေါ့နော်ကျွန်တော်တို့ကစေစိုးရရဲ့နေရာကိုပဲရက်ချင်တာကိုရှင်းပါပြောခဲ့တယ်လို့ပညာရေးရဲ့သွားနေတဲ့လမ်းကြောင်းကိုတော့မရက်ချင်ဘူးလေအဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပညာပေးနိုင်တဲ့လောက်ပေါ့နော်နေပဲကျင်းကျင်းလေးပဲဖြစ်ဖြစ်ပေါ့အဲ့ကျင်းကျင်းလေးကျင်းကျင်းလေးကျင်းကျင်းလေးရနေပြီးတော့ပြန်ပြန်ပြီးတစ်ဆင့်တစ်ဆင့်ဖြတ်သွားရင်လည်းကျဲသွားမှာဘူးအဲ့လိုမျိုးပဲတွေးပြီးတော့ကျွန်တော်တို့ကျန်တဲ့ကျွန်တော်တို့လုပ်နိုင်တဲ့ဟာအားလုံးတော့လုပ်ပြပါ
အခုပြောတဲ့အရာဆိုလို့ရှိရင်အပြင်ပကနေပြီးတော့လေဒါကပညာရေးကိုဆက်သွားနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုရဲဟာအခုပြောချင်တယ်လို့နားလဲပါတယ
်။
ကျောင်းသွားနေမှဆိုရဲမှန်ပေမဲ့လို့ဒါပေမဲ့အခုချိန်အခုကာလမှာတော့ကျောင်းကိုမသွားရင်တော့မှပဲဟိုပညာကိုဆက်ယူနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောနိုင်ပါသလား
။ဟ ဟုတ်ကဲ့မပြောနိုင်ပါဘူးဟိုတခုတ်ရှိရပါတော့အဲ့ဒီပညာဘလို့ရမလဲဆိုရင်နီးလန်းတော့လိုရပါတော့ဒီတိုင်းကြီးတော့ပုံမှန်ပြီးပါတယ်ဆိုလဲခလေးကိုကျောင်းလွတ်လိုက်ရင်ပြီးသွားပြီပေါ့နော်ကျောင်းကိုလွတ်လိုက်တဲ့ခလေးရဲ့ကျောင်းမှာစသွားတင်နေပေါ့နော်သူ့ဆရာဆရာမနဲ့အထိတ်တန်းအိမ်ပြန်ရောက်လာတယ်ပေါ့နော်အဲ့လိုမျိုးဆိုရင်ကိုလဲကိုယ့်အလုပ်ကိုလုပ်လို့ရတယ်ပေါ့အဲ့လိုဆိုပြီးသွားပြီမယ်အခုကကြာတော့မိပါတယ်လဲခုနလိုခလေးကိုကျောင်းမလွတ်တော့ဘူးဆိုအိမ်မှာကိုတင်မရတော့ပါဘူးအမမို့လို့ကိုတက်နိုင်ရင်ပြင်ပနေဆရာခေါ်တင်ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးခလေးတခြားပြင်ပနီးလန်းနဲ့ပညာရဖို့ကိုကိုယ်တိုင်ကလုပ်ပေးနိုင်တယ်ပေါ့နော်အဲ့တော့အဲ့လိုလုပ်ပေးဖို့ဘ ഹു တုတ္တရရောသိဖို့လိုတာပေါ့နော်ခလေးရဲ့ပညာကြီးချက်မနေအောင်လို့ပေါ့အဲ့တော့အဲ့လိုမျိုးဖြစ်အောင်လို့လည်းညီမတို့မှမဟုတ်ပါဘူးဒီ PDM လုပ်နေတဲ့ဆရာဆရာမကြီးတွေမှာအဲ့ဒီအတွက်ကြိုးပမ်းနေရတယ်လို့အများကြီးရှိပါတယ်အဲ့တော့အဲ့လိုအခွင့်အလမ်းတွေကတော့အများကြီးရှိနေတယ်ပေါ့နော်အဲ့တော့အခွင့်အလမ်းတစ်ခုခုကိုချိန်ပြီးရင်တော့ကိုယ့်အတွက်အဆင်ပြေတာပေါ့
CDM လုံးနေကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့စိရောက်ချွေရရန်နေရနဲ့မပူပေါင်းပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ချမကျန်ရအောင်နီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့လည်းဆီယမ်မတွေကပြောပါတယ်။ဘယ်လိုနီလန်းတွေပါလဲ။ပညာရေးကဏ္ဍရပ်တန့်မသွားရအောင် CDM လုံးနေကြတဲ့ဆီယမ်မတွေပညာရေးဝန်ထမ်းတွေကဘာတွေဆောင်ရွက်နေကြသလဲဆိုတာကိုလည်းမေးမြန်းထားပါတယ်။နောက်သတင်းပတ်မှာစောင့်မျှော်နားဆင်ပါလို့ပြောကြားရင်းနဲ့ပဲအခုတစ်ခါမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာဝင်ပြပါရှင်။ဆမပြန်ပြီးပြပါရှင
်။မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်တုဒ္ဒဆုံးလေးအမေရိကန်ခွေအစီအစဉ်မှာတော့လူမဲတွေအပေါ်မှာကျွံပြုတ်အုပ်ဆိုးမှုအဆုံးသက်သွားတဲ့နေ့ကိုနိုင်ငံတော်အားလက်ရဲ့အဖြစ်နဲ့အမေရိကန်ပြည်ထောင်စုမှာသတ်မှတ်လိုက်တာ။နောက်ပြတိုက်မှာပြသထားမှုတဲ့ကျွံပြုတ်ခံရသူလူမဲတွေရဲ့ဥကောင်းခွန်တွေကိုမြေမြုပ်တင်းကြုံမဲ့အစီအစဉ်စတာတွေကိုကိုအောင်ကတင်ပြထားတာနားဆင်ပါရှင
်။အမေရိကန်ပြည်အောင်စုမှလူမဲတွေကိုကျွံပြုတ်မှုအဆုံးသတ်စေခဲ့တဲ့ဇွန်လ19ရက်နေ့ဂျွန်တီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သမ္မတဂျိုးဘိုက်ဒန်အစိုးရကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1865ခုနှစ်ဇွန်လ19ရက်နေ့မှာမြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်တွေဟာကျွံပြုတ်မှုအဆုံးသတ်သွားပြီဆိုတဲ့သတင်းကိုတက်ဆက်ပြည်နယ်မှာရှိတဲ့လူမဲရေစီအသိပေးခဲ့ပါတယ်။တောင်ပိုင်းတပ်ကလက်နက်ချပြီးတော့နှစ်လအကြာမှာပါတကယ်တော့ဒီမတိုင်ခင်1862ခုနှစ်ကတည်းကသမရအီဘရာဟင်လင်ကွန်ကကျွံစနစ်အဆုံးသတ်ကြောင်းကြေညာခဲ့တာပါ။အခုခါမှာတော့လူခွင့်ရေးကိုတန်ဖိုးထားတဲ့နိုင်ငံဖြစ်တာနဲ့အညီနိုင်ငံတော်အားလက်ရဲ့အဖြစ်သတ်မှတ်ခဲ့တာပါ။သမရဂျိုးဘိုက်ဒန်ကအခုလိုပြောပါတယ်
Great nations don't walk away. We come to terms with the mistakes we made.
ကုန်းတိတ်ခါတမိုးထားတဲ့နိုင်ငံတွေကအတိတ်သမိုင်းမှာရှိခဲ့တဲ့နာကျင်စရာဖြစ်ရပ်တွေကိုမတိကျိုးကျွံပြုတ်မနေပါဘူး။ဒီဖြစ်ရပ်တွေရှိခဲ့တာကိုလက်ခံပြီးဘာမှမဖြစ်ခဲ့တယ်လို့လည်းဟန်ဆောင်မနေပါဘူး။နာကျင်စရာအခြေအနေကိုပြန်အောင်မေ့ဆင်ခြင်ရင်နောက်ထပ်ဒီဖြစ်ရပ်စိုးရိမ်အဆုံးသတ်သွားအောင်ပါလို့ပြောခဲ့တာပါ။ American ပြည်ထောင်စုမှာ Republican နဲ့ Democrat အကြားပြင်းပြင်းထန်ထန်သဘောထားကွဲလွဲနေချိန်မှာပဲအခုလိုညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်နိုင်တဲ့အပေါ်လဲသမရကအခုလိုပြောပါရစေ
I have to say to you I've only been president for several months
သမရတောင်းဝန်ထမ်းဆောင်တာလနေနေတာရှိပေမဲ့အခုလိုအရေးပါတဲ့နေ့တစ်နေ့အဖြစ်တည်ပြီးပြဋ္ဌာန်းနိုင်လိုက်တာကြောင့်ဒါဟာဂုဏ်ယူစရာဖြစ်ရတစ်ခုဖြစ်သွားမှာပါတဦးတယောက်တည်းအနေနဲ့မဟုတ်ဘဲဒီမိုကရက်နဲ့ရီပက်ဘလစ်ကန်အတူတကွလက်တွဲဆောင်ရွက်နိုင်တာကြောင့်ဒါဟာတကယ့်ကိုဂုဏ်ယူစရာဖြစ်ရပါတယ်လို့သူကပြောပါတယ်American ပြည်အောင်စုမှာနိုင်ငံတော်အားလည်းရဲ့စက်တရရှိရာကနေအခုအခါမှာတော့ဂျွန်တီနေဟာစနေရမြောင်နေ့အဖြစ်ဖြစ်လာတာပါအထက်လွှတ်တော်ရောအောက်လွှတ်တော်ကပါအတည်ပြုပေးလိုက်တဲ့ဥပဒေကြမ်းကိုသမ္မတဘိုက်ဒန်ကဇွန်လ18ရက်နေ့မှာလက်မှတ်ရေးထိုးပြီးနိုင်ငံတော်အားလည်းရဲ့အဖြစ်ဂုဏ်ပြုသတ်မှတ်ပေးတာပ
ါ This is a really 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 important moment in our history
ဒီနေ့ဟာသမိုင်းမှာတကယ်ကိုအရေးပါတဲ့နေ့တစ်နေ့ပါဂျွန်တီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးလိုက်တဲ့အပေါ်အမေရိကန်အားလုံးအနေနဲ့ဒီကနေ့ရဲ့စွမ်းမကားကိုသိရှိခံစားနိုင်ပြီးသမိုင်းကိုလေ့လာနိုင်ကြပါတယ်လို့သမ္မတကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုချိန်မှာကွန်ဂရက်စ်လွှတ်တော် Black Caucus အဖွဲ့ဝင်လွှတ်တော်အမတ်တွေဥပဒေပြဋ္ဌာန်းမှုစတင်ခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်အမတ် Edward Markey, Republican အထက်လွှတ်တော်အမတ် John Cornyn နဲ့ American ပြည်ထောင်စုရဲ့ပထမဆုံးဒုသမ္မတ African American နွေဘွား Kamala Harris အပါအဝင်တာဝန်ရှိသူတချို့လည်းအတူရှိနေခဲ့ပါရခင်ဗျာ။ဖောင်ရှိယကုနစ်တွေတုန်းကလူပြည်တွေဟာတခြားအသားအရောင်ရှိသူတွေထက်ပိုကြီးမြတ်တယ်ဆိုတဲ့အယူဝါဒကိုသိပ်ပံနှီးကြလက်တွေပြနိုင်ဖို့စုဆောင်းထားတဲ့လူမဲဥကောင်းကွန်1300ကျော်ကိုအခုခါမှာမြေမြုပ်တကြွတော့မှာပါ။ Pennsylvania ပြည်နယ်ကဖမ်းပြလိုက်မှာသ တင်းစီထားတဲ့ဒီဥကောင်းကုန်တွေကိုဘယ်လိုမြေမြုပ်တူပေးမှလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသိကျင်နေကြပါတယ်။ Pennsylvania Tech တို့ဖန်ပြရက်ကဒီဥကောင်းကုန်တွေကိုမြေမြုပ်ဖို့စီစဉ်တာပါ။ဒေါက်တာ Samuel Martin ကဥကောင်းကုန်တွေရဲ့အတိုင်းအတာကိုကြည့်ပြီးတော့အဲ့ဒီသူရဲ့ဉာဏ်ရည်ကိုသိနိုင်အောင်လေ့လာခဲ့တာဖြစ်ပြီးဒီနည်းလမ်းနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားမှုကိုနည်းနည်းရှင်းရှင်းကျူးလွန်တာဖြစ်တယ်လို့သုံးသပ်ကြပါတယ်။ဖန်ပြရက်ညွှန်ကြားမှုဒေါက်တာ Christopher Woods ကအခုလိုပြောပါတယ်။
The most immediate concern are the Black Philadelphia.
These on Tararia, Philadelphia မြို့ကလူမဲတွေရဲ့ဥကောင်းကုန်တွေဖြစ်ပြီးတော့သူတို့ဟာကြုံပြုခံရသူတွေဖြစ်ဖို့များပါတယ်။ဒါတွေကို Philadelphia မှာရှိတဲ့တမိုင်းဝင်လူမဲတင်းကြိုင်းမှာအမြန်ဆုံးမြို့နယ်ဖို့ဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ Woods ပြလိုက်ကိုတာဝန်ယူပြီးမှကြာခဲ့မှာပဲ။ဒီဥကောင်းကုန်တွေကိုအခုလိုစုဆောင်ထားတာနဲ့ပတ်သက်လို့ချက်ချင်းဆိုသလိုတောင်းပန်ခဲ့ပါတယ်။ဒါအပြင်ကျူဘာနိုင်ငံကညှို့နှံထားတဲ့နေရာကနေတူးဖော်ထားတဲ့ကျွံပြုတ်ခံရသူတွေရဲ့ဥကောင်းကုန်တွေကိုလည်းပြန်ညှို့နှံဖို့စီစဉ်နေပါတယ
်။ Not much is known about these individuals. I think only
တို့နဲ့ပတ်သက်ပြီးတော့ဘသူဘဝဆိုတာကိုသိမသိကြပါဘူး။အဲ့ဒီထဲကတယောက်ရဲ့နာမည်ကိုပဲသိပါတယ်။တချို့ကတော့ဘယ်နေရာကနေတူးဖော်ရှာဖွေခဲ့တယ်ဆိုတာလောက်ပဲသိထားပါတယ်လို့သူကပြောပါတယ်။ဒါအပြင်ပြတဲ့အနေနဲ့ Philadelphia ကလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေမြို့အာဏာပိုင်တွေတက်သူကပုဂ္ဂိုလ်တွေပါဝင်တဲ့အကြံပေးအဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်။ဒီအဖွဲ့ကပြန်မြေမြို့တကြိုးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးသွားမှာပါ။ဖီလာဒဲဖီးယားသမိုင်းပညာရှင်တွေကလည်းပြတိုက်ရဲ့လုပ်ရည်နဲ့ပတ်သက်ပြီးတော့ကြီးကြီးပြောဆိုပါရတယ်။ပြတိုက်အတွက်ပစ္စည်းစုဆောင်သူတွေ၊ရှေးဟောင်းသုတေသနပညာရှင်တွေ၊မနုဿဗေဒပညာရှင်တွေအနေနဲ့လူချင်းဝတ်လိုက်နာမှုစံတန်ဖို့နဲ့ပတ်သက်ပြီးတော့အခုလိုအလေးထားဆောင်ရွက်တာလည်းဖြစ်တယ်လို့ပြောပါရတယ်။Pentec တို့အပြင် Harvard Tech တို့ Smithsonian Institution Harvard Tech တို့တွေကလည်းလူမဲတွေနဲ့ပတ်သက်တဲ့အခုလိုစုဆောင်မှုတွေကိုအဆုံးသတ်ပြီးတော့လူသားကုန်သိက္ခာနဲ့အညီဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။ William နဲ့ Mary College ကမနုဿဗေဒပါမောက္ခ Dr. Michael Blackie က
There can be a complex problem of
သူတို့ကဆင်းသက်လာသူတွေအနေနဲ့ဘသူဘဝဆိုတာကိုသိဖို့ကရှုပ်ထွေးပါတယ်။ဒါပေမဲ့လည်းအချင်းချင်းပြောဆိုဆွေးနွေးကြရင်သိလာကြဖို့အခြေအနေတည်းတော့ရှိဖို့လိုပါမယ်လို့ပြောပါတယ်။ရုပ်အချင်းကြံတွေကိုကုလို့မြုပ်နိုင်မယ်ဆိုရင်တော့ပြီးစလွယ်မလုပ်စစ်လို့ဘူးလို့လည်းပြောကြပါတယ်။မာတာပီတာ AME ဖခင်ကြောင့်ကမှတ်တမ်းပြုစုသူမာဂရက်ဂျာရီဒူက
If they are individually buriedThat's what I
ယုံကျင်းအားလုံးကိုအကောင့်တစ်ခုရဲ့စုပြုံထည့်ပြီးမြုပ်နှံတာမျိုးမဟုတ်ပဲတူးချင်းစီမြုပ်နှံမှသာလေးစားရရောက်မှာပါဒါပေမဲ့လည်းအချိန်ငွေနောက်အိတ်လို့လုတ်ပေးခြင်းနဲ့စံနာမျိုးရှိပါမလားဆိုတာတော့မသိပါဘူးလို့သူကပြောပါတယ်အခုလို့စုဆောင်ထားတဲ့ဥကောင်းကုန်ကို Philadelphia ပြတိုက်ကနေဖန်ပြတိုက်ကို1960ခုနှစ်တွေစီကပြောင်းရွှေ့ပြသခဲ့တာနှစ်အတော်ကြာခဲ့ပြီးတဲ့နောက်အခုခါမှာတော့တီးကြားသိမ်းဆည်းထားပါတယ်ခင်ဗျာစပိန်ချင်းမြန်လူတွေကတပတ်မှာ2ကြိမ်3ကြိမ်ဆိုသလိုတွေးဆွန်ကြပါတယ်ဒီအစီအစဉ်ကို Kelly Hart ကစတင်ခဲ့တာပါကက်ယောဂါကြောင့်အိမ်မှာနေရင်ရှိနေတဲ့စပိန်ကိုစစီးဖို့အကြံပေါ်လာတာလို့ဆိုပါတယ
်
ပြင်ဆင်ပြီးတော့ပြန်စစီးတဲ့အခါမစီးရမနေနိုင်ဖြစ်လာပါတယ်တကယ်ချင်းတွေကလည်းအတူစီးကျင်နေပြောတော့အေးကောင်းတာပေါ့လာကြပါဆိုပြီးတော့ပြောပြပါတယ်ဒီနောက်လူတွေတဖြည်းဖြည်းများလာတာအခုဆိုရင်100လောက်တောင်ရှိပါတယ်လို့သူကပြောပါတယ်တော်တော်များများမှလည်းစပိန်မရှိတာကြောင့်စပိန်ရောက်မှုအခွင့်အရေးပေါ်လာတာပါစုထားတဲ့ပစံတွေကိုတုံးပြီးတော့စပိန်၃စီးဝယ်ပစ်ပြီးတဲ့နောက်လူမှုကွန်ရက်ကနေရောင်းချတာမှချက်ချင်းဆိုသလိုဝယ်သူတွေပေါ်လာတယ်လို့သူကပြောပါတယ်အဲ့ဒီနောက်ဝယ်ယူလိုသူတွေထပ်များလာတာကြောင့်စပိန်စရောင်းပစ်တယ်လို့ဆိုပါတယ်စပိန်စီးသူတယောက်ဖြစ်တဲ့ Daniel Thomas ကကယောဂါဖြစ်တော့ဂျင်မူသွားမရပါဘူးဘတ်စကတ်ဘောဆော့လို့လည်းဘယ်ဖြစ်ပါမလဲဗျာလို့သူကပြောပါတယ်တချို့ကလည်းလူများကြားတဲ့မသွားရကြပါဘူးဆမ်မာကအခုလိုပြောရတယ
် I was in an accident
ကားတိုက်မှုဖြစ်ပြီးတော့လူများကြီးရှိတဲ့နေရာဆိုကြောက်ပါတယ်လို့သူကပြောသွားတာပါကယောဂါကြောင့်အိမ်မှာပဲနေရပြီးတော့စိတ်အကျဉ်းချက်ဖြစ်နေသူတွေအတွက်ဒီအစီအစဉ်ဟာစိတ်ကိုလန်းဆန်းစေတယ်လို့လည်းဆိုပါတယ်ကားလမ်းပေါ်မှာပဲစီးကြတော့လမ်းကမြောင်းပေါက်တွေကားတွေကိုသတိထားသွားတဲ့အကြောင်းအတွေ့အကြုံရှိတဲ့စပိန်နေသူတွေကပြောရတယ်တချို့တွေကလေ့ကျင့်ခန်းအတွက်စီးကြသလိုတချို့ကတော့လည်းရဲတွေဖန်ဆီးစဉ်အတွင်းသိဆုံးသွားတဲ့ George Fly နှစ်ပတ်လည်အထိမ်းအမှတ်အနေနဲ့စီးကြတာပါစပိန်အတူနင်းတာကြောင့်စီးလုံးမှုဖြစ်စေပြီးတော့ကယောဂါကာလကိုအခုလိုစူပေါင်းဖျက်ချော်ကြတယ်လို့လည်းစပိန်စီးသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံးလင်အမေရိကန်တခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
် COVID-19 ဆက်ရောဂါမှာဗီဇာပြောင်းမျိုးစိတ်အတွက်အများအပြားတွေ့လာရသလို
古色面皮，偏偏天然体格写了张，格把的罗收银木的多拉些把的。第一天嘛，李苗古收银不要钱嘞，这不是格把这么一块几个单门他的路，路是我皮拉皮面生，没看上人家的。 So, in our cooler, they pin a delta, one delta, I got to India, Nibiro, India, Maku, a Yantina, Nibia, Osadi, Delta, Mugue, and Nibia, Yampian, Piani, India, Nibio, Maraca, Nipo, Nibon, is a shadow, a shadow, the Queen Mono, and Nanga, Dizzi, Masabi, or Drillade, Kuza, Russia, Ruba, Malesabi, Drillade, Europa, my solution, the August Lago, Mago, Drua, the Delta, Mudi.
Sequencing piano the hale, yeji, sequencing the new visa, cotto de hale, yeji, vale. Yeji is a palace or the Gawazego, a loan the Gumayana in the chain galata, the Kuma, the Wetai Gawazi, the Domiado, so the Halumu Pitwame, Hanu Matilla.
The Nimanangama, the India Gabi, AstraZeneca, Bona, Seo, Tobin. Now, the Yopa Galare, sign of Vexa Tobin.
ဆိုတော့ဒီအိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်နော်ဒီမျိုးဗီဇာကိုဘလောက်နိုင်နေလဲအဲ့ဒါလေးပြောပြပေးပါ
အခုလောလောဆယ်အထိကတော့ဒီအိန္ဒိယဘက်ကလာတဲ့ AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကြတော့80ရာခိုင်နှုန်းတော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်ဒါပေမဲ့ဒီကာကွယ်ဈေးကိုခံနိုင်ရင်အားရှိဖို့အတွက်တစ်ဆင့်လုတ်ပေးနိုင်တယ်လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအခုမခံခင်မှာအရင်ကာကွယ်ဈေးအရင်ရှိထားဖို့လို့လေအဲ့ဒါမှအခုလောလောဆယ်ဆိုရင်တော်တော်များပြည်သူတွေလည်းသိကြမှာသူကပိုပြီးကူးလေသူ့ရဲ့ဒီ virus ကသူရဲ့အသက်ရှင်ဖို့အတွက်ကိုပို့ပြီးတော့ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဆိုပြီးသူတို့ကဒီလိုမျိုး gene ကိုအများအားသူတို့ပြောင်းတယ်မျိုးဗီဇာအများအားပြောင်းတယ်ပို့ပြီးတော့ကူးစက်လာလေကိုယောဂမရနိုင်တဲ့အခြေအနေကပို့ပြီးတော့နည်းလာလေလေဖြစ်သွားပါလိမ့်မယ
်တနင်္ဂနွေကာကွယ်ဆေးကိုအပြန်ဆုံးထိုးဖို့လိုတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ပါ
ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေလည်းအခုလက်ရှိအခြေအနေလည်းလုံးဝမတည်ငြိမ်ဘူးမတည်ငြိမ်တဲ့အခြေအနေမျိုးမှာကူးစက်တဲ့နှုံတွေကများလာနေတယ်ဆိုတော့ဘာတွေလောက်တင်လဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ဟုတ်ဇွန်လ23ရက်နေ့ထုတ်ပြန်တဲ့ဒီ John Hopkins ကထုတ်ပြန်တဲ့အရာကတော့မြန်မာနိုင်ငံမှာလူရေရဲ့ 2.3% ခန့်တုန်းကဟိုကာကွယ်ဆေးထိုးပြီးသားဆိုပြီးတော့သူတို့ကပြောတယ်ပေါ့နော်ဆိုတော့အဲ့ကကြတော့ဒီအရှေ့တောင်အာရှဟိုနိုင်ငံတွေထဲမှာဆိုလို့ရှိရင်တော့ဥပမာ Vietnam တို့အရှေ့တီမောတို့ဘာလို့ထပ်ဆိုင်ရင်တော့သူကနည်းနည်းလေးတော့မြင့်သေးတယ်ပေါ့ Philippines တို့ထပ်ဆိုင်ရင်တော့နည်းနည်းလေးတော့ညင့်မြင့်မယ်ဒါပေမဲ့ဒီ vaccine ထိုးတဲ့နှုန်းကအရင်နှီးနေတယ်အခုဒါအန်တီပြောဆိုပဲအချိန်တွေကလည်းမတည်ငြိမ်ထိုးဖို့ဆိုတဲ့ဟာကလည်းမဖြစ်နိုင်တော့တဲ့နှီးနှီးလိုမျိုးဖြစ်နေတဲ့ခါကျတော့အဓိကကတော့လူစုလူဝေးဆက်ဆောင်ရမယ်အဓိကပြီးခဲ့တဲ့နှစ်ခွဲကာလအတွင်းလုပ်နေတဲ့ဟာတွေအကုန်လုံးကြက်ကြက်မမတ်ပြန်လုပ်သွားရမယ်ပေါ့နော်အမြင်အပြင်သွားတဲ့ခါကျလို့ရှိရင်ဒီ mask ကိုတော့မပြတ်ဆက်ပြီးတော့ဝင်နေရအောင်မယ်ပိုတိုင်းကြီးအချိန်နေအစမပြေတဲ့ဥစ္စာတည်ပေမဲ့လည်းဒီကဘာကယောဂဖြစ်နေတုံးမယ်ဆိုတဲ့ခါကျတော့ဆက်ပြီးတော့ကြမ်းကြမ်းခံပြီးတော့ရက်တည်သွားအောင်ပါပဲပေါ့နော
်ဘတ်ချင်းဆန်ဝင်းပြည့်ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိခင်နဲ့ဘန်းနာကြီးဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်တော့ပြန်ဆုံရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာနားဆင်ကြရတာပါရှင်VOA American အတန်ရဲ့တောက်ကြညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်အခုတော့ဆက်ပြီးနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါတယ်မြန်မာနိုင်ငံမှာဆီယနာတိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဇက်တိုက်ရှိနေတာမှာတော့ဒီကနေ့မှာတော့ရန်ကုန်တိုင်းနဲ့မှာဗဟန်းမြို့နယ်နဲ့လှိုင်မြို့နယ်တွေမှာအပြေးလွှားတဲ့လူငယ်တွေကလျှက်ရပြက်ဆန္ဒပြခဲ့ပါတယ်မန္တလေးမှာတော့တပေါင်းစုသပိတ်ထွက်ဖို့လူစုနေတုံးပါပဲလုံခြုံရေးတပ်တွေကအကြမ်းဖက်ဖြိုခွဲခဲ့လို့ဆန္ဒပြသူတချို့အဖမ်းခံခဲ့ရပါတယ်ဒီတပေါင်းစုသပိတ်အဖမ်းခံရပေမဲ့မန္တလာတက္ကသိုလ်သပိတ်ချမ်းမြေ့သားစီပညာရေးကျောင်းပေါင်းစုံတပိတ်နောက်တန်ခါသမကတပိတ်စစ်ကြောင်းတွေကတော့ဆက်ပြီးတော့ခြိတက်ဆန္ဒပြခဲ့ပါတယ်ဒီကနေ့တရက်ထဲမှာပဲမန္တလေးမြို့ချမ်းမြေ့သားစီမြို့နယ်ကန်တာယာမြို့တင်မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တဦးတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်ဒီဖေဖော်ဝါရီလတရက်နေ့နောက်ပိုင်းကနေစပြီးတော့ဒီကနေ့အထိဆီယနာသိမ်းမှုကန့်ကွက်ဆန္ဒပြပွဲတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းနေပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့နိုင်ငံအနှံ့မှာစန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပါတယ်။စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားကြာသပတေးနေ့ကတိုက်ပွဲဖြစ်ခဲ့တဲ့စကိုင်းတိုင်းမင်းကြီးမြို့တန်ပေါက်ကျေးရွာအနီးနားမှာရှိတဲ့ဒေသခံအားလုံးလူလူဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ရှင်။အခုဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူပေါင်းကဒီကနေ့အထိဆိုလို့ရှိလို့ရှိရင်တော့ 35,500 ကျော်ရှိသွားပါပြီ။သေဆုံးသူပေါင်းကတော့ 3,282 ဦးထိရှိသွားပါပြီ။ဒီကနေ့ဇွန်လ25ရက်နေ့ည8နာရီနောက်ဆုံးထုတ်ပြန်ချက်အရဆိုရင်တက်ခွဲစစ်ဆေးမှုပေါင်း 9,854 ဦးမှာပိုးတွေ့သူပေါင်းက 859 ဦးထိတွေ့ရှိခဲ့ပါတယ်။ COVID ကြောင့်ထပ်မံသေဆုံးသူကတော့ 9 ဦးထိရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာဒီဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာတော့လက်နက်ကင်တပ်ပွဲတွေကြောင့်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာရသူပေါင်း23,000ဝန်းကျင်အထိရှိနေတဲ့အတွက်စိုးရိမ်စရာအခြေအနေဖြစ်နေပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။ဒီကနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program